Welcome to the Voice of America in Burmese.
Mingla menek mashe Washington Bureau of VOA American တန်ကနေ2016ခုနှစ်ဇွန်လ17ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမန္တန်သားချန်နယ်အတူကြီးညာပေးမှာပါကွဲလွန်သူလက်ဝဲချန်ပီယံမိုဟာမက်အလီရဲ့စာပနာကိုတောက်ကြံနေမှာကင်တက်ကီပြည်နယ်လူဝဲဘဲမြို့မှာကျင်းပရမှာပြည်ရင်းပြည်ပကသူ့ပြည်သက်တွေလိုက်ပါပို့ဆောင်ကြပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဖို့တေချာနေတဲ့ဟီလရီကလင်တန်ဟာသူဒုသမ္မတဖြစ်နေရွေးမယ်လို့ထင်ကြေးပေးနေကြသူမက်ဆာချူးဆက်အထက်လွှတ်တော်မှနဲ့တွေ့ဆုံပါတယ်ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂခွဲထွက်ဖို့ဆုံးဖြတ်ကြမယ်ဆိုရင်နှစ်ဖက်စလုံးမှာထိကြိုက်မှုတွေရှိနိုင်တယ်လို့ဂျာမနီဗန္ဒာယေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်းချင်
းကောင်းပါပြီရှင်အသင်းရဲ့ပုံငွေယူရို63တန်းကိုအလွဲသုံးစားပြုထားတယ်ဆိုတဲ့ဆွဆွဲချက်နဲ့တိုက်ကြားထားတာကိုနိုင်ငံတော်အဆင့်သက်ဆိုင်ရာဝန်ကြီးဌာနတွေကပူးပေါင်းပြီးတော့ထပ်မံကင်တွယ်စစ်ဆေးသွားမှာဖြစ်တယ်လို့မြမကြောင့်မြတ်လုပ်ငန်းရှင်တွေကပြောကြားလိုက်ပါတယ်
။အဲ့ဒါကဥပဒေရနဲ့ကျွန်တော်တို့အထုကိစ္စများကော်မတီကနေပြီးတော့ဒီတဲ့အဆင့်မြင့်နဲ့အဖွဲ့နဲ့စုံစမ်းစစ်ဆေးဖို့ဆိုပြီးတော့သူတို့ကနေပြီးတော့ဟိုတိုင်းပေးလိုက်ပြီ
။ဒါကတော့မြမကြောင့်မြတ်လုပ်ငန်းရှင်များအသင်းချုပ်အတွေ့အမှုက VOE ကိုပြောသွားတာပါ။အပြည့်အစုံကိုတော့သတင်းစီစဉ်ပြီးမှထုတ်လွှင့်ပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မွန်ပြည်နယ်ဝန်ကြီးချုပ်ကဦးဆောင်ဖွဲ့စည်းတဲ့ပြည်နယ်စီမံကိန်းကော်မရှင်နဲ့ပတ်သက်လို့ဒေသခံပြည်သူတွေကြေညာမှုမရှိကန့်ကွက်တဲ့အပေါ်မှာဝန်ကြီးချုပ်ကဘလို့တုံ့ပြန်ပြောဆိုသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မန္နနာချန်တို့ကပြောပြပါအောင်ရှင
်။ကွင်းလွန်သူနာမည်ကျော်လက်ဝဲချန်ပီယံမိုဟာမက်အလီရဲ့ရုပ်အလောင်းကိုတောက်ကြနေကကင်တက်ကီပြည်နယ်လူဝေဘဲကကစ်ဟီလ်တုတ်တန်ကိုပို့ဆောင်ရမှာရင်တန်းဝဲရတလျှောက်ပြည်ရင်းပြည်ပကလူအုပ်ကြီးတွေနဲ့ပြည်နေပြီးကလေးငယ်တွေကလက်အိတ်တွေနဲ့လက်ဝဲထိုးတဲ့ပုံတွေလှုပ်ပြီးဘေးကနေပြေးလိုက်ကြတယ်လို့အလီအလီလို့အော်ဟစ်ပြီးတော့ဂုဏ်ပြုခဲ့ကြတာပါအလီရဲ့ရုပ်အလောင်းကိုကား18စီးပါတဲ့ကားရန်ကနေ19မိုင်ခီကိုတည်ဆောင်လာတာဖြစ်ပါတယ်ဒီနေရာဟာသူ့ရဲ့ကလေးဘဝကကျင်းနေချက်ဆားခဲ့တဲ့နေရင်ရှိရနေရဖြစ်တယ်လို့လက်ဝဲကစားနည်းကိုစတင်တင်ကြားခဲ့တဲ့နေရာလည်းဖြစ်ပါတယ်သူမတည်ဆောင်ခင်မှာသူ့ဘဝရဲ့တစ်စိတ်တစ်ပိုင်းအဖြစ်အမြဲတမ်းအမှတ်တရနေတဲ့ Louisville မှာအခုလိုသူ့ရဲ့ဇာပနာကိုကျင်းပဖို့အတွက်သူကိုယ်တိုင်စီစဉ်ခဲ့တာဖြစ်ပါတယ်သူ့ရဲ့ဇာပနာဟာငြင်းငြင်းချမ်းချမ်းနဲ့ရှိနေပြီးသူထံရတဲ့ငြင်းချမ်းရေးအမွေဟာအမြဲတည်တံ့ကြံ့ရမှာဖြစ်တယ်လို့ကမ္ဘာတောင်းကိုသူ့ရဲ့လွှမ်းမိုးရိုက်ခတ်မှုကမယုံနိုင်အောင်ဖြစ်ရတယ်လို့ဒေတာကန်တွေကပြောပါတယ်။တုတ်တန်ကိုတွားရလမ်းတစ်လျှောက်မှာသူ့နာမည်ကိုဟစ်ကြွေးတန်တွေလက်ဝဲထိုးတဲ့ဟန်နဲ့နှုတ်ဆက်တာတွေပန်းတွေနဲ့ဝေးနေပါတယ်။သူ့ရဲ့သူ့နောက်ဆုံးနားခုံမဲ့ Keith Hill တုတ်တန်နေရာကိုလွန်ခဲ့တဲ့10နှစ်လောက်ကလေးကသူကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်ပြီးဒီနေရာဟာမြို့သားတမိုင်းဝင်နေရာတွေထဲကတစ်ခုဖြစ်ပါတယ်။
American ပြည်ထောင်စုဟာ Democratic Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton ဟာလော်ဝဲရင်အထက်လွှတ်တော်အမတ် Elizabeth Warren ကိုတောက်ကြနေကနေအိမ်မှာဖိတ်ခေါ်ပြီးတွေ့ဆုံခဲ့ရကဒုသမ္မတဖြစ်နိုင်ခြေရှိသူတွေနဲ့ပတ်သက်တဲ့ထင်ကြေးပေးပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။အထက်လွှတ်တော်အမတ် Warren ဟာ2008ခုနှစ်ဗန်နာရေးအကျက်တဲတွေကြုံခဲ့ရပြီးတဲ့နောက်ငွေကြေးလုပ်ငန်းတွေကအငဲစားရင်းနှီးမြှုပ်နှံသူတွေကိုအကာအကွယ်ပေးနိုင်မဲ့ဗန်နာရေးလုပ်ငန်းဆိုင်ရာစားသုံးသူအကာအကွယ်ပေးရေးဗျူရိုထူထောင်မှုလှုံ့ဆော်လှုပ်ရှားမှုကနေထင်ရှားလာသူတယောက်ဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့ Wall Street ဗန်နာရေးလုပ်ငန်းတွေပြုပြင်ပြောင်းလဲရေးဝင်ငွေမညီမျှမှုတွေကိုထိန်းညှိနိုင်ရေးကိုလည်းပုံမှန်လင်းလင်းလှုပ်ဆော်လှုပ်ရှားလာသူလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကိုပါတီကိုယ်စားပြုသမ္မတလောင်းအဖြစ်ထောက်ခံကြောင်းမန်ဆာချူးဆက်စ်ပြည်နယ်ထက်လွတ်တော်အမတ်ဝါရန်ကပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတလောင်းအဖြစ်ကလင်တန်ကိုထောက်ခံခဲ့ကြတဲ့ Democratic Party တွင်ကအမျိုးသမီးလွှတ်တော်အမတ်တွေထဲမှာသူဟာနောက်ဆုံးလည်းဖြစ်ပါတယ်။တွေ့ဆုံမှုကြောင့်အထက်လွှတ်တော်အမတ်ဝါရန်ကိုသူ့နဲ့အတူဒုတိယသမ္မတလောင်းအဖြစ်ရှင်ပြိုင်ဖို့ကလင်တန်အနေနဲ့ကန့်လန့်ကောင်းကန့်လန့်နိုင်တယ်ဆိုတဲ့ထင်ကြေးပေးခန့်မှန်းချက်တွေထွက်ပေါ်ခဲ့တာဖြစ်ပါတယ်
။ American တွေကဒရုန်းရန်နဲ့တိုက်ခိုက်မှုကနေပါကစ္စတန်ကိုရောက်နေတဲ့အာဖဂန်တာလီဘန်ခေါင်းဆောင်တည်ဆုံခဲ့ရတဲ့ဖြစ်ရကြောင်းငိုကောက်မှာအဆင်မပြေဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးကိုတင်းမာမှုတွေထပ်ပြီးဖြစ်စေတာအပါအဝင်ပြဿနာရပ်တွေကိုတောက်ကြနေမှာအမေရိကန်ထိပ်တန်းအရာရှိကြီးတွေကပါကစ္စတန်ထိပ်တန်းအရာရှိတွေနဲ့ပွန့်ပွန့်လင်းလင်းဆွေးနွေးခဲ့ကြပါတယ်။ပါကစ္စတန်ဘက်ကဝန်ကြီးချုပ်ရဲ့နိုင်ငံခြားမူဝါဒရေးရဲ့အကြံပေး Sardis Aziz ka usan sunwe kae de lo American phwet ma ro American myo da longjoin council ga Afghan ne Pakistan san ya achi lan hnyun chae mu Peter Lapoy ne Afghan ne Pakistan san American athu ko sile Richard Olson lo pa ba de May 27 ye ni ga American lo ya drone yin ne tat khae mu ga Pakistan nang ngae achauk chan ana pain san mu ne kulat tamak ga bdin yin sa chauk ba athet let twi chho phaw yaw cha yaw ne ma ka be na nang ngae sat san yi ko phyet si ya cha de lo Pakistan win ji chauk ye achan pe ga pyo cha kae chaung twet san pwe pe thauk pyan ne chin nya cha ma phaw pya ba de Afghan Suan and Pakistan Lujan, Ninja Mukan Biazi Bune, Piane Twisi Dread, Pakistan Suaka, Afghanistan Teo, American Lunet to Senate, where it will be, Abientan Josanibim, a cool drone at Takamuriga, D. Josan Hurigo, Chija Tika Sidelo, Mr. Aziska, American Coselerigo Piobari, Afghan Suan at Taibori Pinide, Afghan Taliban Council, Mullah Edgar Mansugo, Ninja Senate Burima, Paumo, Pioso Nemurima, Drone at the board to Nija Jaga Nima. Two drone at Taika can be they some get out of Pakistan and Abinuga Piobare. Pakistan and Nauma drone in a Taika Messrin, Nanang and Salunga, Lulani, the Sassan Kaima Mugu, Pesipia, Chaya, the Melu, Jenya Jama, Pobia Tabare.
I asked Taipia ye, Cabanion Bound Poesaya, American Tamaraya, a two thunderman, Brett, Macaca. I asked a jumper a poego in a pionian jasinid a poelo daujaniga piojali bari, dear poeha, duriki nezago, chinka nine, lanjani, a bawin, iranina mashire, duroye, naming as a yaga no, sonchongaya be pietelo subare. Daujaniga in bureau madrina drew piojareca. I asked Taika the Maria, say that we hale, piapiani vilo, duga sugare. Simi bima, duro setarigo, duro gansanuga, gomianide bonui. Daga trapje dure jangsi gutare video rego piata yin akulu piojagera piapare. IS doya wara pianchi e jinya jetri rema. Nemye rego lelo song show neare jango winkan tabi. Dada de piwenyao lo durego siria umatuave. Libyao duabu piotare lo suare. IS gansan Abu Baka el Baghdadi che nego mimiane kamaro. Two day song duabi surau, a deep puma pionai meme, Yamani now manga sabi, two lumian guima, matuaro bulu, two tanaman, makaka piojaka bare, Islam nangan, do caliphate council, tuko to genia tare, Baghdadiha, Boma apian, Ramana ubo lie, a sobai matuya, now like to go mengum piojali melu, luriga, miolinga jara piapare, a culo Baghdadi lumian guina, piagua niraha, I as a poe, yonji mujasin nire, surau, piada lighting pitelu, let tua sugavare.
ယူအေဗီကတည်းကမနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်96.5မဂါဟတ်စ်ကိုတုံးနေကလိုင်းဒိုမီတာ40ကီလိုဟတ်စ်68.5နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ195ကိုဆယ်ကီလိုဟတ်စ်တင်ကားခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
U American tanga manekhen tarin le ko set le chin nya ni ba de British Brexit lo ti ja de Britain nang an EU Europe tamaga ga khwet thwet pho twet mae bi me so yin Britain go yo EU ba na phet salon twet thikai mu ri shi nai ne lo Germany banna yi win ji Wolfgang Schäuble ga pyo ba de aku lo khwet thwet me so yin tacha nang an le ma le ala du sanna khan yu mae bi mu ri ko lou la nai ne lo win ji Schäuble ga Dear Spiegel magazine နဲ့ Memian Gam မှာပြောကြားခဲ့တာပါ Britain နိုင်ငံရဲ့ခွဲထွက်မှုကနေစီးပွားရေးအရာဆိုးရွားတဲ့ရိုက်ခတ်မှုမရှိနိုင်ဘူးဆိုရင်ဒါကအံ့ဩစရာတစ်ခုဖြစ်လိမ့်မယ်လို့လည်းပြောပါတယ်ဒါပြန်သူနဲ့ EU အရာရှိတွေဟာဖြစ်လာနိုင်တဲ့အကျိုးဆက်တွေအတွက်ထိခိုက်မှုအနည်းဆုံးဖြစ်စေဖို့ပြင်ဆင်နေပါတယ်လို့လည်းပြောပါတယ် Britain နိုင်ငံမှာ June 23 ရက်နေ့ကျရင် EU ကနေခွဲထွက်မထွက်ပြည်လုံးကျဆန္ဒခံယူပွဲကျင်းပမှာဖြစ်ပြီးတကယ်လို့ခွဲထွက်ဖို့အတွက်ဆုံးဖြတ်ရင် Britain ဟာအဖွဲ့ဝင်နိုင်ငံမဟုတ်တော့တဲ့ Norway နဲ့ Switzerland နိုင်ငံတွေလိုပဲEU ဈေးကွက်ကိုလွတ်လပ်စွာဝင်ရောက်ခွင့်ပြည်သူတွေလွတ်လပ်စွာသွားလာခွင့်နဲ့ဝန်ဆောင်မှုတွေအရင်လိုရတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်တကယ်လို့အဖွဲ့ဝင်
27နိုင်ငံဘရက်ဆဲလ်မှာမနစ်ကလူသေးပျောက်ရှိခဲ့တဲ့အထိ Mangko Yangwe Mu, Bobi Chea Canal, Sanya Jabu, let down so get Javare, Finland Nanga, Borgan de Dan and Rene, EU, Perwin Mahote, Switzerland, Nanganuga, Tana Wadana Shinri, a male like Dure, Tana, where you Susan Durene, Pidu Sidreguro, Ubre, Tidre, my Trincha Babu, Winjiriga, a deep Uga Javare.
Ebola yoga bone, but the bee, now soon Trishi Jetacuga, to Africa, Taloma, Pomo Pian and Nambi, the yoga bogo, Teresa, Mugon Toromiama, Tentara, the Pobi, the Sound and Apipare, the Trishi Jago, Nangandaga, the dot to the Nat CIFOR, Ga, Pinya, Shinriga, Sazan, the Huma, Jeta, Keraba, the yoga boa, Leno Music, Donguma, Diga, Dre, Be Dreadry, Mel Murray, Bound, the Chatteris, Animal, Twin Animal.
ပင်လယ်ကျမ်းမြေအောင်မှာတဘာဝတွင်းထွက်တွေရှာဖွေဖို့အတွက်ပင်လယ်ရေနဲ့တခွဲကန်တစ်ခုကိုတည်ဆောက်ဖို့တရုတ်နိုင်ငံကစီစဉ်နေပါပြီ။တရုတ်သိပ္ပံရေးရဝန်ကြီးဌာနရဲ့အဆိုအရတခွဲကန်ဟာပင်လယ်ရေအောင်မီတာ3000လောက်မှာတည်ဆောက်မှာဖြစ်ပြီးတော့ရေနံတဘာဝတန်းငွေနဲ့အဖိုးတန်တွင်းထွက်တတ်ထုရင်းမြစ်တွေကိုရှာဖွေကြမယ်။သိပ္ပံပညာရှင်တွေကြာရှည်နေထိုင်ပြီးတော့လုပ်လုံနိုင်အော
စနေနေ့နဲ့ခင်းသတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့မနနာချန်တို့ကတင်ဆက်ခဲ့တာပါအခုသတင်းလာရီကိုနားဆင်ရတော့မှာဆိုတော့အသင်းရန်ပုံငွေယူရိုတန်း90ကိုအလွဲသုံးစားလုပ်ထားတယ်ဆိုတော့ကြောင်းမြတ်လုပ်ငန်းရှင်တွေရဲ့တိုင်ကြားချက်နောက်ဆက်တွဲအခြေအနေကိုတင်ပြမှာပါဒီတိုင်ကြားချက်ကိုနိုင်ငံတော်အစ်စ်အနေနဲ့သက်ဆိုင်ရာဝန်ကြီးဌာနတွေကပူးပေါင်းပြီးတော့ထက်မှန်ကင်တွယ်စစ်ဆေးသွားမယ်လို့သူတို့ကြားသိရကြောင်းကြောင်းမြတ်လုပ်ငန်းရှင်တွေဘက်ကပြောပါရယ်ဒါနဲ့ပတ်သက်လို့ကိုရိုင်းလဲတိုင်ကြားထားသူလည်းဖြစ်မြန်မာနိုင်ငံကြောင်းမြတ်လုပ်ငန်းရှင်များအသင်းချုပ်အတွင်းရေးမှူးလည်းဖြစ်တဲ့ဦးကျော်ကျော်ဦးက VOA ကိုအခုလိုပြောပါရယ
်မနေ့ညနေ3နာရီကကျွန်တော်တို့ပြည်ရင်အစ်စ်တခုထွက်ရတယ်အဲ့ဒါကဥပဒေရနဲ့ကျွန်တော်တို့အထုကိစ္စများကော်မတီကနေပြီးတော့ဒီတဲ့အစ်စ်မြင့်နဲ့အဖွဲ့နဲ့စုံစမ်းစစ်ဆေးဖို့ဆိုပြီးတော့သူတို့ကနေပြီးတော့ဟိုတိုင်းပြေးလိုက်ပြီဘယ်လိုလုပ်ပြလိုက်ဆိုတော့ပြည်ထောင်ဝန်ကြီးဌာနရဲ့နောက်တစ်ခုကဗန်နိုင်ဝန်ကြီးဌာနရဲ့စင်းစစ်ချုပ်ရုံးရဲ့အဲ့တော့ဒီဌာန3ခုကနေပြီးတော့ကိုစားပြုပြီးတော့စစ်ကြတော့မယ်ပို့ပြီးတော့အစ်စ်မြင့်နဲ့အဖွဲ့နဲ့ဖွဲ့တော့မယ်ဖွဲ့ပြီးစစ်တယ်မှာအရာကြီးကိုစစ်တော့မယ်ဆိုတဲ့အတွက်ကြောင့်သူတို့ဒီအဖွဲ့ကြီးနဲ့စစ်ပြီးဆိုလို့ရှိရင်ကျွန်တော်တို့အတင်းချုပ်တွေမှာရှိတဲ့အပြင်ကနေကျွန်တော်တို့ခေါ်ပြီးတော့စစ်မယ်ဒီ auditor တွေကျွန်တော် engineer တွေခေါ်ပြီးတော့စစ်မယ်ဆိုတဲ့ဟာကြီးကစကိုင်းနေကြလို့ကျွန်တော်စစ်ဖို့အတွက်ဖွဲ့ဖို့တလည်းမလိုအပ်တော့ဘူးနိုင်ငံတော်ဆစ်ပြီးဆိုမှကျွန်တော်တို့စစ်ဆင်ရမလိုတော့ဘူးနိုင်ငံတော်တရားဝင်ဆစ်ပြီးစာတုံးလုံးကလည်းဆစ်ပြီးကျွန်တော်တို့စကိုင်းလေးမှာဖွဲ့မယ့်အဖွဲ့ကမလိုအပ်တော့ဘူးလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဖွဲ့ပြင်မယ်မထင်တော့ပါဘူ
းဒါဆိုရင်နိုင်ငံတော်အဆင့်ကဆစ်ဆေးတော့မယ့်အခြေအနေရောက်လာတဲ့အခါမှာအဲ့ဒီပုံမှန်ရောဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့ကတော့ကြိုးဆိုတာပေါ့ဗျာအမှန်တရားတစ်ခုပေါ်ပေါက်လာမယ်ဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ကြိုးဆိုတယ်ဘယ်နေရာမှာသုံးလိုက်တာလဲသုံးလိုက်တဲ့ခါကတော့တန်ဖိုးနဲ့ကိုက်ညီလာမရှိဘူးလားရှိလားနောက်တော့တုံးခွင့်တော်ရှိရလားအဲ့ဒီဟာမျိုးတွေကိုကျွန်တော်တို့ဆစ်ဆင်ကြတာလေအထူးသဖြင့်စင်းစစ်ချုပ်ယုံပေါ့နော်စင်းစစ်ချုပ်ယုံဆိုတာကတတိုင်းပြည်လုံးမှာဘသူ့ကိုပဲဖြစ်ဖြစ်လွတ်လပ်စွာသူတို့ဆစ်ဆေးပိုင်ခွင့်ရှိတာဟိုသူ့ရဲ့အတော်ဩဇာအာဏာအားလည်းနှောင့်လုတ်ပိုင်ခွင့်ရတယ်အဲ့ခါကျတော့ဒီစင်းစစ်ချုပ်ယုံကပါလာပြီဆိုတဲ့ခါကျတော့အမှန်တရားတွေပေါ်လာမယ်လို့ကျွန်တော်တို့အများကြီးမျှော်လင့်ပါတယ်ဗ
ျအခုလို့ကြောင်းမြတ်အသင်းရန်ပုံငွေယူရို93တန်းကိစ္စဆစ်ဆေးမှုတွေဖြစ်နေချိန်မှာပဲနောက်ထပ်ကြောင်းမြတ်လုပ်ငန်းရှင်တွေနဲ့နိုင်ငံတော်အကျိုးတူဆိုတဲ့ခေါင်းစဉ်နဲ့ကောက်ယူနေတဲ့ငွေတွေကအခုငွေ1ရာဂိုင်းနှုန်းကောက်ယူထားတဲ့ရန်ပုံငွေစုစုပေါင်းယူရိုငွေတန်း60ကျော်စီးရင်ပျောက်ဆုံးနေတယ်ဆိုတာကိုထပ်ပြီးတွေးခဲ့ရတယ်လို့ဦးကျကျော်ဦးကပြောပါတယ
်။စောစောကောက်တယ်ဆိုတာကကျွန်တော်တို့ကပုဂ္ဂလိကလုပ်ငန်းရှင်တွေကနေကောက်တာ။နောက်တော့အကျိုးတူဆိုတာနိုင်ငံတော်နဲ့အကျိုးတူဆိုတာရှိတယ်။အဲနိုင်ငံတော်နဲ့အကျိုးတူဆိုတာဟိုကဒုက္ကတ်တစ်ခွက်ကိုညီကြီးစားသူတို့ကနိုင်ငံတော်ကတော့လုတ်ွက်ဆိုင်တာပေါ့ဗျာညီကြီးဆိုင်တာပေါ့အော်ဒီလုပ်ငန်းရှင်ကတော့ဒီရန်နေရာတွေဆိုင်ပြီးတော့ပညာရှင်တွေရန်နေရာတွေဆိုင်ပြီးတော့တူးတယ်ထွက်လာတဲ့ကြောက်မှာ40 60ယူရတယ်အဲ့တော့နိုင်ငံတော်က40ရာခိုင်နှုန်းယူတယ်အဲလုပ်ငန်းရှင်က60ရာခိုင်နှုန်းရတယ်အဲ့ဒီပုံမှာလည်းသူက 1% tax ဆိုတာတက်ကောက်ထားတာရှိတယ်ကောက်ထားတာရှိတဲ့ခါကျတော့အဲ့ဒီမှာလည်းယူရိုတန်း60ဆိုတာရှိတယ်အဲ့ဒီစီးရင်ကြီးကလည်းဘယ်ပြောင်းနေလဲကျွန်တော်လည်းမသိဘူးဒါ93တန်း plus တန်း60ဆိုတာကအစ်စ် addition နဲ့ထပ်ထွက်လာတဲ့စီးရင်တွေ
အဲ့ဒီတန်း60ထွက်ထွက်လာတယ်ဆိုတာကိုအကိုတို့ဘယ်လိုလို့သိရလဲရှင
်ကျွန်တော်တို့ကရင်တော့ဒီအကျိုးတူတွေရဲ့ပတ်စံနဲ့အဲကျွန်တော်တို့ဒီဟာနဲ့ဟိုအတူတူကောက်ထားတယ်လို့ကျွန်တော်တို့ကနားလေတာပေါ့နော်ကျွန်တော်တို့လည်းတိကျကောက်ရမှာမဟုတ်တော့ဘူးနောက်ကြတော့မှဒီဟာမဟုတ်ဘူးတိကျခွဲပြီးတော့ကောက်တယ်ဆိုတာကိုသိလာရတယ်အဲရိုးရိုးကျွန်တော်တို့ဒီပုဂ္ဂလိကလုပ်ငန်းရှင်တွေကတန်း93တန်းတော့သွားတယ်အကျိုးတူတွေမှာကောက်ထားတော့နောက်ထပ်တန်း60ဆိုတာရှိတယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့မှ evidence လည်းမရှိဘူးကျွန်တော်ကိုယ်ကောက်တာလည်းမဟုတ်တာဆိုတဲ့အခါကျတော့အခုဒီ audit တွေစစ်ပြီဆိုရင်တော့ဒီဟာတွေရဲ့စည်းစင်းစရာတွေအကုန်ထွက်လာတော့မှာလေအကုန်လုံးပေါ်လာတော့မှာလေအကုန်လုံးက
ဇွန်လ 10 ရက်နေ့ကနေတီရောမှာကျင်းပတဲ့ကြောင်မြတ်လုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဥယုံမှုနဲ့အမှုဆောင်အဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတော့တိုင်ကြားစာပါဆွဆဲချက်တွေနဲ့ပတ်သက်လို့အသင်းအနေနဲ့လဲကော်မတီဖွဲ့ပြီးစစ်ဆေးသွားမှာဖြစ်တယ်လို့ဥယုံမှုကဆိုပါတယ်။ဒါ့အပြင်ကြောင်မြတ်ရတနာပြပွဲမှာရောင်းရငွေအပေါ်ကောက်ခံခဲ့တဲ့တိရာဂိုင်းနှုံးကို 2016ခုနှစ်ဇွန်လမှာကျင်းပပြုလုပ်မယ်။ကြောင်မြတ်ရတနာပြပွဲမှာကောက်ခံမှာမဟုတ်ဘူးလို့အသင်းရဲ့ဒုဥက္ကဋ္ဌဦးမြင့်ဟန်ကလည်းသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။ စနေနေ့နေ့ကင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မွန်ပြည်နယ်စီမံကိန်းကော်မရှင်အပေါ်ပြည်သူတွေရဲ့ကန့်ကွက်တမ်းတွေနဲ့ဝင်ကြီးချုပ်ရဲ့တုံ့ပြန်ပြောဆိုချက်ကိုတင်ပြမှာပါ။မွန်ပြည်နယ်ဝင်ကြီးချုပ်ဦးမင်းမင်းဦးဥဆောင်ဖွဲ့စည်းခဲ့တဲ့ပြည်နယ်စီမံကိန်းကော်မရှင်ထဲမှာစစ်အစိုးရနဲ့နီးစပ်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တချို့ပါဝင်နေတယ်ဆိုပြီးဒေသခံပြ န်ထားတဲ့ကုညံဝင်းအောင်ကဆက်ပြီးတင်ပြမှာပါရှင်
။ပြည်내နဲ့တိုင်းအသီးသီးမှာစီမံကိန်းတွေအကောင့်ထည့်ဖို့ဆောင်ရွက်ဖို့ဒေသဆိုင်ရာအစိုးရတွေကတိုင်းနဲ့ပြည်내စီမံကိန်းကော်မရှင်တွေဖွဲ့ပါဆိုပြီးသမရဦးထင်ကျော်ကအမိန့်ကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်မွန်ပြည်내စီမံကိန်းကော်မရှင်ကိုမွန်ပြည်내ဝန်ကြီးချုပ်ဦးမင်းမင်းဦးဦးဆောင်ပြီးမေလ25ရက်နေ့နောက်ပိုင်းမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။အဲ့ဒီစီမံကိန်းကော်မရှင်ထဲမှာစီအစိုးရလက်ထက်ကလေးကအာဏာပိုင်အနေနဲ့ပြည်လဲနှိစက်ခဲ့တဲ့ခရိုနီတချို့ရဲ့အမည်ပါဝင်နေတာကြောင့်ပြည်သူတွေကကန့်ကွက်လာကြသလိုမွန်ပြည်နယ်လွှတ်တော်တွင်မှလည်းမေးခွန်းထုတ်လာကြပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကတော့နိုင်ငံတော်သမ္မတကစီမံကိန်းကော်မရှင်ဖွဲ့စည်းဖို့ညွှန်ကြားလာတာကြောင့်သူ့တာဝန်ကိုသူလှုပ်ဆောင်ရတာသာဖြစ်ပြီးကော်မရှင်အဖွဲ့ဝင်အမည်စင်းကိုပြည်နယ်အစိုးရကမဆုံးဖြတ်ခင်မှာလွှတ်တော်ဘက်ကတည်သွားပြီးကန့်ကွက်မှုတွေစဖြစ်လာရတာလို့ဦးမင်းမင်းဦးကရှင်းပြပါတယ်
။သမရယာဒီခါလက်ဖွဲ့စည်းပုံနဲ့အမိန့်ကြော်ညာစာနဲ့ကျွန်တော်တို့တွေ့ရတာပါ။ဖွဲ့စည်းပုံကကျွန်တော်တို့ဘာမှလုပ်ခွင့်မရှိဘူး။အဲ့မှာဝန်ကြီးချုပ်ကဥက္ကဋ္ဌဝန်ကြီးများအဖွဲ့ဝင်ကျန်တဲ့ဟာစက်မှုရယ်ဝန်ဆောင်မှုရယ်နောက်လေယာဏ်ကဏ္ဍတွေရောသူဥစည်းကိုထည့်ပေးရတာ။နောက်အသေးသေးမှုကပြည်နယ်သွားတည်နေတယ်အဲ့ဒီမှာကျွန်တော်ဒီမြန်မာနိုင်ငံချင်းချားတဲ့ပုံစံတိုင်းပဲထည့်ပေးခြင်းရှိတာထည့်ပေးရဲဆိုရင်ကက်ဘိနက်ကိုတင်ရမှာကျာတာပရိမေးအပတ်တိုင်းကကျွန်တော်တို့ကက်ဘိနက်ရှိတယ်ကက်ဘိနက်ဆုံးဖြတ်ချက်မကြခင်နေမှာအဲ့ဒီမှာဒီကလွတ်တဲ့ CEO နဲ့တိုက်တော့ကျွန်တော်တို့ကလွတ်တော်အကုန်လုံးဝင်ပြီးအားလုံးပတ်ရတာဟုတ်တက်တဲ့အဲ့မှာကက်ဘိနက် CEO ကမတင်လိုက်ပဲနဲ့အဲ့ဒါဟိုလွတ်တော်ကတက်ပြည့်တဲ့ပုံစံမျိုးဖြစ်ပြီးကျွန်တော်တို့လွတ်တော်မှာတက်ပြောနေတဲ့ပုံစံဖြစ်သွားတာပ
ါမွန်ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်15ဦးရွေးချယ်ရမှာပြည်နယ်ဝန်ကြီးချုပ်ကပြည်နယ်အစိုးရအဖွဲ့ဝင်တွေကိုတိုင်ပင်ခြင်းမရှိဘဲပြည်နယ်အုပ်ချုပ်ရေးထွေအုပ်တွေရဲ့အကြံပေးချက်နဲ့ရွေးချယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်။ဒီအချက်နဲ့ပတ်သက်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကညင်းဆိုပါတယ
်။အမှန်မှန်တော့အဲ့ဒါကောလာဟာပေါ့မှာနော်။အမှန်မှန်ကျွန်တော်နားမှာရှိတာဆိုရင်အစိုးရတစ်ခွက်လုံးရှိတယ်။အသေးမှုဒါပဲရှိတာ။မွန်ပြည်နယ်မှာဒီလုပ်ငန်းတွေနဲ့ပတ်သက်ပြီးတကယ်ကျေရှားပြီးအလုံးလုံးနေတဲ့လူတွေကောက်ခဲ့လိုက်ဆိုအဲဝန်ဆောင်မှုဆိုတော့နှစ်ဦးထည့်ပြလိုက်တယ
်အခုဟလာပြည်သူတွေကန့်ကွက်နေတယ်ဆိုတော့စီးပွားရေးလုပ်ငန်းရှင်ဆိုတာကဒီမော်လမြိုင်မှာတရဲလေးကောင်လို့နာမည်ကြီးတဲ့တဲ့ကတူဦးဖြစ်တဲ့ဦးမိုးကျော်ရဲ့နောက်ပြီးတော့ဒီရိုးရိုးလေးဘတ်စကာလိုင်းတို့ဟိုတယ်လုပ်ငန်းရှင်တို့လုပ်နေတဲ့ဦးသိန်းနိုင်တို့ပါနေလို့မကျေနပ်တာမျိုးလားခင်ဗျအ
ဲဟုတ်တယ်အဲကြောင့်မို့ကျွန်တော်အဲ့မှာဒီလိုကဒီလိုကဒီနှစ်ဦးကိုမကျန့်ဘူးဆိုတာကျွန်တော်သိလိုက်တော့ကျချင်းထုတ်လိုက်ရေးတာဒီဘက်ကပြင်းနေမှာဆိုကျွန်တော်အတူတူကြည့်ရရင
်ပြည်သူတွေကန့်ကွက်တဲ့လူတွေဘယ်နှယောက်ဆက်ပါနေပါသေးလဲ
မပါတော့ဘူးမပါတော့ဘူ
းပြည်နယ်လွှတ်တော်နဲ့ဒေသခံတွေရဲ့ကန့်ကွက်တန်တွေကြောင့်စီမံကိန်းကော်မရှင်အဖွဲ့ဝင်တချို့ကိုမွန်ပြည်နယ်ဝန်ကြီးချုပ်ကအပြောင်းလဲလုပ်ခဲ့ပေမဲ့ဒေသခံတွေကမနှစ်သက်ကြတဲ့အကြောင်းမော်လမြိုင်မြို့ကန်ဒေါ်မူဝမ်းကပြောပါတယ်အဲ
သူပြောင်းလိုက်ပေးတယ်ဆိုတာလဲလေတကယ်လူစုတွေဟိုကြီးညိုလေးစားတဲ့ဟိုဘလူးဟိုနေမလူတွေကမပါလာဘူးပေါ့မပါလာဘူးဆိုတော့အခုသူပြောင်းပေးလိုက်တယ်ဟိုဥကျင်ဝင်ဆိုတာလဲဟိုဥမောကျိုးတို့လားခလိုနီကြီးမဖြစ်ပေမဲ့သူလည်းခလိုနီတပိုင်းပဲအဲ့လိုမျိုးတွေပေါ့ဟိုဆိုရလက်ထက်ကဟိုဒီလိုပဲသူတော့ပဲသူကြည့်ပြီးလုံးနေတဲ့လူတွေပေါ့လူတွေကမနှစ်သက်သက်ဟာတွေပေါ့သူကခလိုနီကနေကိုမလွတ်ဘူးအဲ့လိုမျိုးတွေ
တကယ်တော့စီမံကိန်းကော်မရှင်အဖွဲ့ဝင်ရွေးချယ်ရေးကိစ္စဟာပြည်내အစိုးရလုတ်ပိုင်ခွင့်သာဖြစ်ပြီးလွှတ်တော်နဲ့တက်ဆိုင်မှုမရှိဘဲလုတ်ပိုင်ခွင့်နဲ့ပတ်သက်လို့နားလည်မှုလွဲနေခြင်းသာဖြစ်တာကြောင့်လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေကိုရှင်းပြခဲ့ပြီးဖြစ်တယ်လို့ဦးမင်းမင်းဦးကပြောပါတယ်
။ဒါဟိုလွှတ်တော်အပိုင်းကမဟုတ်ပဲအုပ်ချုပ်ရေးကျွန်တော်တို့ ထအောင်မိတ်ပြီးတဲ့ဟာဖြစ်နေတယ်အဲ့ဒါမှမားမှကြောက်လို့အဲ့ဒါခေါ်ပြီးတော့ကျွန်တော်ရှင်းပြလိုက်သေးတယ်သူတို့နားလည်မှုလွဲတာလည်းပါတယ်ဒီအကကတော့အထွတ်ရန်နေရာနေရဖွဲ့စည်းပုံသွားတဲ့လမ်းကြောင်းဖြစ်နေတယ်အဲ့ဒါလွတ်တော့အကတော့နောက်တစ်ချမ်းဖြစ်သွားပြီလွတ်တော့သွားမဲ့လမ်းကြောင်းကြတော့မူလနေတဲ့ပတ်သက်ပြီးစီမံကိန်းတွေလုပ်ရင်ကျွန်တော်တို့လွတ်တော့ပြောင်းတင်ရမှာအဲ့တော့မှသူတို့ကဒီစီမံကိန်းတွေမကြိုက်ဘူးဆိုဖယ်ထားလိုက်လို့ရတာလမ်းကြောင်းကြီးမတူဘူး
ဒီကော်မရှင်ကိစ္စနဲ့ပတ်သက်လို့လွှတ်တော်မှာအရေးတကြီးအဆိုအဖြစ်တင်သွင်းထားပြီးနောက်သတင်းပတ်၃ပတ်အကြာမှာပြန်လည်ကျင်းပမယ်မွန်ပြည်နယ်လွှတ်တော်တွင်ဆွေးနွေးသွားမယ်လို့လွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။အခုတော့ကမ္ဘာမှာတန်ပေါင်းများစွာသောကလေးတွေဘာကြောင့်ကြောင်းမတက်နိုင်လဲဆိုတဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ။လိမ်ပိုင်းဆိုင်ရာအနိုင်ကျင့်ခံရမှုအပါအဝင်ခွဲခြားဆက်ဆံမှုဇယိတ်မြင့်မားမှုမတရားဆက်ဆံခံရမှုနဲ့အကြမ်းဖက်မှုတွေကြောင့်ကမ္ဘာပေါ်ကကလေးပေါင်းတန်းပေါင်းများစွာဟာကြောင်းမတက်နိုင်ပဲဖြစ်နေရတယ်လို့အစိုးရခန်းစာတက်တဆောင်မှာဖော်ပြထားပါတယ်။နော်ဝေးနိုင်ငံမှာလာမယ့်သတင်းပတ်ထဲကျင်းပမယ့်ပညာရေးဆိုင်ရာနိုင်ငံတကာဆွေးနွေးပွဲမတိုင်ခင်မှာ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကြီးကနေသူတို့ရဲ့တွေးရှိချက်တွေကိုထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်း VOA သတင်းတောက်ဂျိုးဒီကပူရာသတင်းပေးပို့ထားတာကိုမနနာချန်းကဆက်ပြီးပြောပြမှာပါရှင်
။ပညာရေးလိုအပ်ချက်လို့အမည်ပေးထားတဲ့စာမျက်နှာ85မျက်နှာပါအစိုးရခန်းစာမှာတော့ပညာသင်ကြားနိုင်မဲ့အခွင့်အရေးတွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့နဲ့အကာအကွယ်ပေးဖို့ပြက်ကွက်နေတယ်လို့ထောက်ပြထားတာပါ။အစိုးရခန်းစားပါတွေ့ရှိချက်တွေဟာဆိုရင်နိုင်ငံပေါင်း40ကျော်မှလုပ်ခဲ့တဲ့သုတေသနပေါ်ခြေခံထားတာလည်းဖြစ်ပါတယ်။ HRW အဖွဲ့ရဲ့ကလေးခွင့်ရေးဆိုင်ရာသုတေသီ Ellen Martinez ကတော့
We're talking about over 120 million children and adolescents.
ကျောင်းမတက်နိုင်ကြတဲ့ကလေးတွေနဲ့လူငယ်သန်း120ကျော်အကြောင်းကိုကျွန်မတို့ပြောနေတာပါ။တကဘာလုံးတိုက်တန်တဲ့ခံမှန်းချက်အရဆိုရင်သူတို့တဲကတချို့ဟာကြောင်းတက်ခွင့်လုံးဝမရတဲ့အဖြစ်မျိုးနဲ့ကြုံရနိုင်တယ်လို့ဒီထဲမှာနိုင်ငံရေးဆန္ဒနဲ့လိုအပ်တဲ့အရင်းအမြစ်တွေအားနည်းနေတဲ့အတွက်ကြောင့်ကြောင်းထွက်ရတဲ့ main ကလေးက31တန်းကျော်လဲပါပါတယ
်ကြောင်းမနေတဲ့ကလေးဦးရေ124တန်းရှိတယ်ဆိုတော့ကုလသမဂ္ဂရဲ့တရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းဟာလက်တွေ့မှာနဲပါကောင်းနဲပါနေနိုင်ပြီးအစိုးရတော်တော်များများကလည်းကြောင်းမတက်နိုင်ကြတဲ့ကလေးအရေးအတွက်ဘလောက်ရှိသလဲဘာကြောင့်လဲဆိုတာတွေကိုတိတိကျကျအချက်အလက်မစုဆောင်းနိုင်ကြဘူးလို့လဲအယ်လန်မာတင်နက်စ်ကဆိုပါတယ်။ရုပ်ပိုင်းဆိုင်ရာထိခိုက်နာကျင်အောင်အပြစ်ပေးလေရှိတတ်တာနဲ့ပတ်သက်လို့လဲအစိုးရခန့်ကြမှာဝေဖန်ထောက်ပြထားပြီးတော့ဒါဟာတိုင်ငယ်အောင်လောက်ရရောက်တယ်လို့နှိမ့်ဆက်ညှဉ်းပန်းရရောက်တယ်လို့လဲပြောဆိုထားပါတယ်။ဒီလိုလောက်ရက်တွေဟာတန်ဇန်းနီးယားတောင်အာဖရိကနဲ့အမေရိကန်ပြည်ထောင်စုကပြည်နယ်တော်တော်များများအပါအဝင်နိုင်ငံတွေမှာကြဲကြဲပြန့်ပြန့်ဖြစ်ပွားနေတာလို့လဲပြောဆိုခဲ့ပါတယ်။ဒါအပြင်ပညာရေးနဲ့ပတ်သက်ပြီးနောက်ထပ်ပြဿနာကြီးတစ်ခုကတော့ငွေရေးချေးရေးအခက်ခဲလို့ Ellen Martinez ကထောက်ပြခဲ့ပါတယ်
။ School fees are an enormous barrier for millions of children. Most of the children we speak to who often
ကျောင်းစီတွေကလည်းကလေးသန်းပေါင်းများစွာအတွက်ကြီးမားတဲ့အတားဆီးတစ်ခုပါ။ကျမတို့နဲ့စကားပြောခဲ့ရတဲ့ကလေးအများစုကဆင်းရဲတဲ့မိသားစုတွေကနေပောက်ဖွားကြသူတွေဒါမှမဟုတ်သူတို့ကြီးပြင်းခဲ့ရတဲ့ပတ်ဝန်းကျင်အခြေအနေရအများနည်းလူလောက်ခွင့်မရတဲ့ကလေးတွေဖြစ်ပါတယ်။ကလေးအခွင့်အရေးဆိုင်ရာဗရင်ဂျင်စာချုပ်နဲ့တခြားနိုင်ငံတကာသဘောတူညီချက်တွေကိုအစိုးရတွေအားလုံးကလက်မှတ်ရေးထိုးထားကြပေမဲ့လည်းကျောင်းစီမတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပြီးဒါတွေကိုအခြေခံအစ်စ်မှကလေးကဖယ်ရှားပစ်ကြရမှာပါ
မိန်းကလေးတွေဟာဆိုရင်လည်းပညာရေးမှာအတားအဆီးမျိုးစုံနဲ့ရင်ဆိုင်ကြရတယ်လို့ HRW ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်ဒီအတားအဆီးတွေထဲမှာကျောင်းဆရာတွေနဲ့ရွယ်သူယောက်ျားလေးတွေရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုနဲ့အကြမ်းဖက်မှုတွေအပြင်အပြိုစင်ဟုတ်မဟုတ်ဆန့်သက်ခံရတာကိုဝင်ရှိမရှိမဖြစ်မနေစစ်ဆေးရတာတွေရာသီပေါ်ချိန်မှာတိတ်ခါရှိရှိထိမ့်သိမ့်ဖြည့်ရှင်းနိုင်မဲ့နေရာတွေမရှိတာအရွယ်မရောက်ခင်အိမ်အောင်ချပေးတာတွေလည်းပါဝင်ပါတယ် SDG လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရေရှည်ခံမဲ့ဖွံ့ဖြိုးရေးရည်မှန်းချက်အသစ်တွေအရ2032ကုန်နောက်ဆုံးထားကလေးအလုံးအတွက်ပြည့်ဝပြီးအဆင့်မီတဲ့ပညာရေးဖြစ်စေရမယ်လို့တောင်းဆိုထားတာပါအထက်တန်းပညာအဆင့်သင်ယူနိုင်ရေးဟာလည်းပထမဆုံးအချိန်ကမ္ဘာဦးစားပေးကိစ္စရပ်တစ်ခုဖြစ်လာပါတယ်။ဒါပေမဲ့လည်း SDG မတိုင်ခင်ကတည်းကဒီဂရီးကဝတ်တွေရှိခဲ့တယ်လို့လည်း Ellen Martinez ကဆိုခဲ့ပါတယ
်။ Almost all countries in the world have signed the United Nations Convention on the Rights of the Child with the exception of
American ပြည်ထောင်စုကလွဲလို့ကမ္ဘာနိုင်ငံအားလုံးနှိပါဟာကုလသမဂ္ဂကလေးတိုင်ငယ်အခွင့်အရေးဆိုင်ရာဗရင်ဂျင်ကိုလက်မှတ်ရေးထိုးထားကြပါတယ်။ဒီသဘောတူညီချက်အရမူလရန်ပညာကိုအခမဲ့နဲ့မသင်မနေရပြတ်ထန်းဖို့အတွက်ထည့်သွင်းထားတာပါ။ဒါအပြင်အထက်တန်းပညာသင်ကြားခွင့်နဲ့သက်ဆိုင်ရာတိုင်းပြည်တွေကအစိုးရအနေနဲ့လည်းအခမဲ့သင်ကြားနိုင်အောင်ကြိုးပမ်းဖို့ပြီးပါဝင်ပါတယ်
။ ချမ်းသာတဲ့တိုင်းပြည်တွေနဲ့ဝင်ငွေအလဲအလတ်ရှိတဲ့တိုင်းပြည်တွေမှာဆိုရင်လည်းလိန်လူချင်းစုံမဲ့သူတွေနဲ့လိန်ပြောင်းထားတဲ့ကလေးတွေအပါအဝင်လူနည်းစုတွေဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပညာရေးမှာအတားအဆီးတွေကိုဖန်တီးထားတယ်လို့လည်း HRW ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ပညာရေးကဏ္ဍမှာကြုံနေရတဲ့ဒီလိုကိစ္စတွေကိုတော့ဇွန်လ23ရက်နေ့ကနေ16ရက်နေ့အထိနော်ဝေနိုင်ငံမှာကျင်းပမယ်။ပညာရေးဆိုင်ရာကမ္ဘာပူးပေါင်းဆောင်ရွက်ရေးညီလာခံမှာဆွေးနွေးကြဖို့လည်းရှိပါတယ်ရှင်
။ဒါကတော့မနက်နာချမ်းပြပြသွားတာပါ။ဆက်လက်နားဆင်ရမယ့်သတင်းလွှာကတော့ဥရောပကဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေဖြစ်ပါတယ်။ဂရိနိုင်ငံနဲ့ဘောကန်လမ်းကြောင်းတလျှောက်တိမ့်နေချီတဲ့ဒုက္ခသည်တွေရွှေပြောင်းချေချသူတွေကိုစားဒီနှစ်ဆန်းမှာကုလသမဂ္ဂကဒေါ်လာတန်ပေါင်းများစွာတောင်းခံထားပေမဲ့အဲ့ဒီရန်ပုံငွေဟာမလုံလောက်တော့တာမို့ပြန်ပြီးသုံးသပ်ဖို့လိုအပ်နေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကပြောကြားလိုက်ပါတယ်။ဂျနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုဒေါက်ခင်မြတ်သက်ကပြောပြမှာပါရှင
်။ဂျန်ဂျရီလာရုံးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့နဲ့သူတို့နဲ့လက်တွဲပြီးဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့စည်းပေါင်း60လောက်ကဒုက္ခသည်ရန်ပုံငွေဖြစ်နေဒေါ်လာသန်းပေါင်း955သန်းချထားပေးဖို့အတွက်ပန်ကြားခဲ့ကြပါတယ်။ဒီငွေဟာဂရိနဲ့ဘောကန်ဒေသမှာဒီနှစ်ကုန်တဲ့အထိကူညီထောက်ပံ့ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်လုံလောက်မှုရှိရမှာဖြစ်ပါတယ်။ဒီလိုပန်ကြားခဲ့ခြင်းကစပြီးကြီးမားတဲ့ပြောင်းလဲမှုတွေကိုတွေ့ကြုံခဲ့ကြပါတယ်။ဒါကြောင့်ကြုံလာရတဲ့အခြေအနေသစ်တွေပေါ်မှာမူတည်ပြီးဒေတာရင်းဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာတုံ့ပြန်ဆောင်ရွက်ရမယ့်အစီအစဉ်ကိုပြန်လည်တုံ့တက်ဖို့အတွက် UNHCR ပြောခွင့်ရ William Spindler ကပြောပါတယ်။ဒီအခြေအနေသစ်တွေကတော့အနောက်ဘောကန်လမ်းကြောင်းတစ်လျှောက်ကနေဆက်တွေကိုပိတ်လာကြတာနဲ့EU ဥရောပသမဂ္ဂနဲ့တူရကီတို့ကြားချုပ်ဆိုခဲ့ရတဲ့သဘောတူညီချက်တွေအသက်ဝင်လာတာဖြစ်ပါတယ်
။ The financial requirements to implement the plan have been adjusted to reflect the change in circumstances.
They currently ဒီအစီအစဉ်ကိုအကောင့်ထည့်ဖော်ဖို့ငွေကြေးအရလိုအပ်ချက်ကိုပြောင်းလဲလာတဲ့အခြေအနေနဲ့ကိုက်ညီအောင်ညှိပေးရပါတယ်။လက်ရှိမှာ2016ခုနှစ်အတွက်ဒေါ်လာတန်ပေါင်း680လောက်လိုနေပြီးတော့အဲ့ဒီတဲက 328.8 တန်းလောက်ပဲရပါသေးတယ်။
ဒါကြောင့်ကွာဟနေတဲ့ငွေကဒေါ်လာတန်ပေါင်း340လောက်ရှိနေတယ်လို့လဲ Spindler ကပြောပါတယ်။အခုဒုက္ခသည်နဲ့ရွှေပြောင်းအခြေချသူတွေဂရိကိုရောက်လာတဲ့နှုံတိတိတသာရော့ကျလာပြီလို့ UNHCR ကပြောရမို့ဒါဟာအနောက်ဘောကန်လမ်းကြောင်းတစ်လျှောက်မှာဒုက္ခသည်တွေရော့သွားပြီးဂရိနိုင်ငံထဲမှာဆက်ပြီးကြံ့ရင့်နေသူအရေအတွက်တိုးလာတာကိုပြနေတာပါ။ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေပေါင်း 9,800 ကျော်ကတော့အခုဂရိနိုင်ငံတလွှာပြန့်နှံ့ကုန်ကြပြီလို့လဲ Spindler ကပြောပါတယ်။ဒါကြောင့် UNHCR နဲ့သူနဲ့လက်တွဲပြီးလှုပ်ဆောင်နေသူတွေကတော့သူတို့ရဲ့ထောက်ပံ့ကူညီမှုလုပ်ငန်းတွေကိုဂရိမှာရောက်နေသူတွေအတွက်နဲ့ဘောကန်အနောက်ပိုင်းကလူစုကိုအကာအကွယ်ပေးဖို့တွေကိုဦးတည်ပြီးဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်
။ Unmet needs remain significant as living conditions in the sites in Greece both on the islands and in the mainland.
ဂရိမှာမပြည့်စုံမှုတွေအတော်ကိုများနေဆဲဖြစ်ပြီးတော့ကျွန်းတွေမှာပေါ်ရောပြည်မမှာပါရှိတဲ့စခန်းတွေကအခြေအနေတွေဟာအတော့ကိုဆိုးရွားနေပါတယ်။ဒါဟာလူတွေပြုတ်သိမ့်နေတာနဲ့ဂရိပြည်မတွေကစခန်းတွေကိုအ мян တက်တုပ်ရိုက်စောက်ခဲ့ရတာတွေကြောင့်ဖြစ်ပါတယ်
။တီးခြားလူအပ်ချက်တွေကိုစီရှိကြတဲ့ဒုက္ခသည်တွေအများပြားရှိနေပြီးဒီထဲမှာမိဘအုပ်ထိန်းသူမပါတဲ့ကလေးတွေမိဘဆွေမျိုးတွေနဲ့ကွဲကွာသွားတဲ့ကလေးတွေကိုဝင်ဆောင်မိခင်တွေနို့တိုင်မိခင်တွေတက်ကြီးရွယ်ဦးတွေနဲ့မတန်ဆွမ်းသူတွေပါနေတယ်လို့လည်းပြောပါတယ်။အခုလိုသူတို့နေထိုင်ရတဲ့အခြေအနေတွေဟာဒုက္ခသည်အများအပြားကိုမှောင်ခိုရင်းနဲ့လူကုန်ကူးခွင့်ရတဲ့ပုံမှာအာကိုအာတာပြုလာစေတယ်လို့ဒါဟာသူတို့တပါအန္တရာယ်ရှိလာစေတယ်လို့လည်း Spindler ကသတိပေးခဲ့ပါတယ်။
ဒေါက်ခင်မြတ်သက်ပြပြသွားတာပါရှင်။မကြခင်မှာတော့အပတ်စဉ်ခဏတွေနဲ့အတူနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖို့ VOE မြန်မာပိုင်းအစီအစဉ်ဒီကိုဆက်လက်နားဆင်ကြပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လည်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နှာစင်ရမှာပ
ါ There are still ceilings to break for women and men for all of us but don't let anyone tell you
ဒါကတော့ American ပြည်ထောင်စုမှာပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်ဖို့တည်ကြနေတဲ့ American နိုင်ငံသားရေးဝန်ကြီး Hon Hillary Clinton ရဲ့မိခွန်းနဲ့ပတ်သက်လို့အမျိုးသမီးကဏ္ဍမှာတင်ပြဖို့ရှိပါတယ်။နောက်တစ်ခါသိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန်းသာကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံမှာမျက်နှာသာရဖို့ဒေါအောင်ဆန်းစုကြည်ကိုတရုတ်ချင်းကဆွဲကောင်းစင်နဲ့ Wall Street Journal မှာဆာဗနီမာတာနီနဲ့မျိုးမျိုးတို့ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။တရုတ်နဲ့မြန်မာဆီအစိုးရတို့ရဲ့ဆက်သွယ်မှုပြယုတ်တစ်ခုဖြစ်တဲ့ကျင်းနီတူဖော်ရေးလုပ်ငန်းဟာ2012မှာရပ်ဆိုင်ခဲ့ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးအဖွဲ့ကဒေသခံတွေနဲ့ညှိနှိုင်းပြီးပြန်ပြောင်းပြုပြင်ခဲ့ပြီးတော့အခုခါမှာကျင်းနီရဲ့စတင်ထွက်နေပါပြီ။တရုတ်နိုင်ငံပိုင်ကျင်းနီတွင်မန်နေဂျာဒေါင်းကသူတို့အခြေအနေကိုပြန်ပြောင်းပြီးချစ်ကြည်ရင်းနှီးမှုကိုဦးစားပေးလှုပ်ဆောင်တာအကျိုးရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဆီအစိုးရဟာတရုတ်နဲ့ခွာပြီးနိုင်ငံတကာတရားဝင်မှုရရှိရေးအတွက်နိုင်ငံသားဆက်ဆံရေးကိုဘောင်တိုးချက်ထွင်ခဲ့ရမှာမြန်မာနိုင်ငံဆက်ဆံရေးနှင်းကြသွားပြီးဒေါအောင်ဆန်းစုကြည်ရွေးကောက်ပွဲနိုင်လာတဲ့အခါတရုတ်တို့အတွက်မျှော်လင့်ချက်ဆန်းစစ်စေခဲ့ပါတယ်။အခုခါတရုတ်တို့ဟာမြစ်ဆုံရေကာတာအပါအဝင်သူတို့စီမံကိန်းတွေအတွက်ဒေါအောင်ဆန်းစုကြည်ရဲ့ထောက်ခံမှုရအောင်တိုးမြင့်လှုပ်ဆောင်လာကြပါတယ်။မြန်မာအခြေခံအဆောက်အဦစီမံကိန်းတွေအတွက်2014မှာတရုတ်ယွန်းနှင်းငွေဒေါ်လာ56သန်းရှိခဲ့ရာက2016မှာဒေါ်လာ 3.3 ဘီလီယံအထိတိုးချဲ့လုဖို့စီစဉ်လာရပါတယ်။ရန်ကုန်မြို့ကအမျိုးသားဇက်ယုံနဲ့ကစားယုံတို့ကိုလည်းပြန်ပြင်ပေးဖို့ကြေညာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အချိန်ရွာနဲ့မြန်မာတို့ရဲ့တရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကိုရော့ကျစေပြီးနိုင်ငံဆက်ဆံရေးခိုင်မာစေဖို့တရုတ်ကဒေါအောင်ဆန်းစုကြည်ကိုကပ်ပောင်းနေကြတယ်လို့ဝါရှင်တန်အခြေစိုက်စတင်ဆန်ဘွာရာသုရေသနာအဖွဲ့ကယွန်းဆန်းကဆိုပါတယ်အမေရိကန်ကမြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့ကိုဆက်လက်ထားရှိကြတာလည်းပဲတရုတ်တို့အတွက်အခါကောင်းဖြစ်စေတယ်လို့သူကဆိုပါတယ်တရုတ်စီမံကိန်းတွေကိုမြန်မာပြည်သူတွေဆန့်ကျင်နေတဲ့ကိစ္စမှာအခြေခံဖြစ်တဲ့တရုတ်ဆန့်ကျင်ရေးစိတ်ကြပပျောက်သွားအောင်လှုပ်ဆောင်ဖို့ကြိုးစားမယ်ဆိုပြီးတော့ NLD အဖွဲ့ဝင်တချို့တရုတ်ခီးစဉ်တွင်မှအခိုင်အမာပြောကြားခဲ့ကြတယ်လို့ဆိုပါတယ်။ဒါကြောင့်တရုတ်တို့အတွက်အားတက်စရာဖြစ်နေပါတယ်။သို့တော်လည်းပဲဒီစီမံကိန်းတွေကိုတော့ဒေသခံပြည်သူတွေကဆက်လက်ဆန့်ကျင်နေရဆဲဖြစ်တယ်လို့ရေးသားထားပါခင်ဗျာ။အာဆီယံကိုအစိုးရအသစ်ပြစ်မှတ်ထားတဲ့ဆွေးနွေးကောင်းစဉ်နဲ့စမ်းသပ်အောင်ရေးသားထားတဲ့ဆောင်းပါးကိုတော့ Bangkok Post ကထုတ်လွှင့်တင်ပြလိုပါတယ်။ NLD ရွေးကောက်ပွဲနိုင်ငံတွေကနိုင်ငံသားရေးမူဝါဒဘယ်လိုဖြစ်လာမလဲဆိုတာစိတ်ဝင်စားစရာဖြစ်ခဲ့ပါတယ်။အထူးသဖြင့်တရုတ်နဲ့ American ဘယ်ဘက်ရင်မလဲဆိုတာကိုအဓိကထားပြောဆိုကြပြီးမြန်မာနိုင်ငံကိုယ်တိုင်1998ခုကစပြီးပါဝင်ခဲ့တဲ့အာဆီယံအကြောင်းကိုတော့ဘာပြောသံဆိုသံမှမကြားရဖြစ်နေပါတယ်။မြန်မာပြည်ရဲ့ဒီမိုကရေစီလှုပ်ရှားမှုမှာအာဆီယံကတက်တက်ကြွကြွမရှိခဲ့တာကိုဒေါအောင်ဆန်းစုကြည်ဘဝင်မကြဘူးဆိုတာကတော့သိကြပါတယ်။အာဆီယံဟာမြန်မာပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့အစိုးရကိုသာအကာအကွယ်ပေးနေကြတာပါ။လူဦးရေသန်းပေါင်း600ကျော်ရှိနေတဲ့အာဆီယံဟာကမ္ဘာကုန်သွယ်ရေးကုန်ထုတ်လူရေးတွေမှာစူးစိရက်တည်ဖို့ကြိုးစားနေတာပါ။နိုင်ငံရေးအဖြစ်လဲအာရှအရှေ့အရှဆွေးနွေးပွဲတွေမှာထိရောက်မှုရှိအောင်ဩဇာရှိအောင်ကြိုးစားနေကြတာပါ။ဒါကြောင့်မြန်မာနိုင်ငံအနေနဲ့အာဆီယံကိစ္စတွေမှာပုံပြီးတော့တက်တက်ကြွကြွပါဝင်သင့်ပါတယ်။အာဆီယံစုစည်းညီညွတ်ရေးအတွက်ယခင်အစိုးရထားရခဲ့တဲ့အလံကိုဆက်လက်သေဆောင်ဖို့လိုအပ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဒါမဲ့ဒီဇင်ဘာလတနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကိုင်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါ။စင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်စသည်အားဖြင့်အခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-2-5-5-5 လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဆက်လက်ပြီးတော့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာ do2SWALLOW swallow ကမျိုးချတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကတော့လူတဦးအနေနဲ့လက်ခံမှုခက်ခဲတာကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's hard to swallowThat women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီးမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ
hard to swallow
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါပါAmerican နိုင်ငံသားဝင်ကြီးဟောင်း Hillary Clinton ဟာ American နိုင်ငံမှာ Democratic Party ရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်ဖို့အတွက်တည်ကြာနေပြီဖြစ်တာမို့ဒါဟာသမိုင်းမှတ်တိုင်တည်ရက်လည်းဖြစ်ပါတယ်။သမ္မတဩဘားမားကလည်းသူ့ကိုထောက်ခံကြောင်းမိန့်ခွန်းပြောကြားခဲ့သလိုသူသမ္မတလောင်းဖြစ်ဖို့တည်ကြာသွားစေတဲ့ပနမရွေးကောက်ပွဲတွေအပြီးအင်္ဂါနေ့ကပြောကြားခဲ့တဲ့ Hillary Clinton ရဲ့အောင်ပွဲခံမိန့်ခွန်းနဲ့ပတ်သက်ပြီးတော့ဒေါ်လာလတ်တန်းကအမျိုးသမီးကဏ္ဍမှာတင်ပြမှာပါရှင်။
I want to congratulate Hillary Clinton on making history as the presumptive Democratic nominee for President of the United States. Look, I know how hard this job can be. That's why I know Hillary will be so good at it.
American ပြည်ထောင်စုရဲ့ Democrat Party သမ္မတလောင်းဖြစ်ဖို့စေချနေပြီဖြစ်တဲ့ Hillary Clinton ကိုကျွန်တော်ဒီကနေ့ချီးကျူးဂုဏ်ပြုလိုက်ပါတယ်သမ္မတရာထူးဟာဘလောက်ခက်ခဲသလဲဆိုတာကိုကျွန်တော်နားလည်သဘောပေါက်ပြီးဖြစ်တဲ့အတိုင်းဒီရာထူးအတွက်ဟီလီရီယာအဆင့်တော်ဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တကယ်လည်းပဲဒီရာထူးအတွက်စုတဲ့ပုံပြီးအရေးချင်းပြည့်တဲ့လူမရှိဘူးလို့လည်းကျွန်တော်ယူဆပါတယ်။ဒီရာထူးကိုထိထိရောက်ရောက်တာဝန်ထမ်းဆောင်ဖို့သူ့မှာသက်သေရှိပါတယ်။ယုံကြည်ချက်ရှိတယ်၊စိတ်စေတနာမှန်ကန်တယ်။ဒါကလည်းသူနဲ့ကျွန်တော်အချိန်20ရောစကားစစ်ထိုးပြီးခဲ့တဲ့အတွေ့အကြုံရအခုလိုပြောနိုင်တာဖြစ်ပါတယ်။
အဲ့ဒါကတော့အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာဖို့နှိစလာပြီလို့ဆိုနိုင်တဲ့အမေရိကန်နိုင်ငံသားဝင်ကြီးဟောင်း Hillary Clinton ကအင်္ဂါနေ့ကပြည်내အကျိုးရွေးကောက်ပွဲတွေပြီး Democratic Party ရဲ့သမ္မတကိုယ်စားလှယ်ဖြစ်ဖို့တည်ကြတဲ့အဖြစ်ထွက်လာပြီးတဲ့နောက်သမ္မတဥပမာကဇွန်လ9ရက်နေ့ကသူ့ကိုထောက်ခံတဲ့ကြောင်းဗီဒီယိုကတစ်စီးရင်တည်ဝင်ကြီးညာသွားခဲ့တာပါ Mr. Obama ချီးကျူးခဲ့တယ်လို့ Hillary Clinton အနေနဲ့သမ္မတရာထူးတွေအရေးအချင်းအပြည့်အမြင့်ဆုံးပုဂ္ဂိုလ်ဖြစ်ပါသလားပင်ဆယ်ဗီးနီးယားပြည်နယ်ကသမိုင်းသူတည်သည့်ဒေါ်ဖြူဖြူရဲ့တုံ့တက်ချက်က
ဟီလီကလင်တန်ရဲ့အရေးချင်းနေပေါ့နော်သူကသူ့ရဲ့ခင်မဘီလ်ကလင်တန်သမ္မတဖြစ်တဲ့အချိန်မှာနော်သူကသမ္မတကတော့ဖြစ်ပြီးမယ်လေအဲ့ချိန်မှာသူကကျမကြီးပြုစုစောင့်ရှောက်ရင်းနဲ့ပတ်သက်ပြီးတော့လေနော်ဥပဒေတစ်ခုကိုဖြစ်ဖို့အတွက်အဆိုးတင်းနိုင်တာတော့သူလုပ်ခဲ့တယ်နော်နောက်တစ်ခုကသူသမထကရောဘဝအနေနဲ့သူကပီကင်းကိုသွားပြီးအမျိုးသမီးညီလာခံမှာလဲအမျိုးသမီးအခွင့်အရေးဟာလူအခွင့်အရေးပါတယ်လူအခွင့်အရေးနဲ့အမျိုးသမီးခွင့်အရေးအတူတူပါပဲဆိုပြီးတော့ Women's Right is နော် Human Right လို့ပြောခဲ့တယ်နော်တကမ္ဘာလုံးအမျိုးသမီးတွေကြားမှာပြောခဲ့တယ်နောက်တစ်ခုသူနယူးယောက်နော်အထက်လွှတ်တော်နော်အမတ်အနေနဲ့ဝင်ရောက်ရွေးပြိုင်ပြီးတော့နေရတဲ့အခါမှာလဲလွှတ်တော်မှာလဲသူကနော်ဒီနိုင်ငံခြားဆက်ဆံရေးကော်မတီမှာလဲသူပါတယ်နောက်တစ်ခုကလဲနဲ့ကန်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီမှာလဲပါတယ်တွေ့ကြောင့်ဒီခုလို2016မှာသမ္မတအလောင်းအနေနဲ့ဖြစ်တဲ့အခါမှာတကယ်လို့ဒါသူသမ္မတဖြစ်သွားမယ်ဆိုရင်အမေရိကန်နိုင်ငံတစ်ခုလုံးရဲ့ကာကွယ်ရေးကိုကုတ်ကဲတဲ့ဦးစီးမှုနေရာအနေနဲ့ Cabinet in Chief ပေါ့နော်အနေနဲ့သူကလွယ်လွယ်ကူကူအဲ့တောင်ကိုထမ်းဆောင်နိုင်မယ်လို့ကျွန်မယုံကြည်တယ်နော် Barack Obama about the trade listening. The Hillary Clinton, Yichin Abalesa. The issue dying, American Nanga, Sibuayi, Pinyayi, Jamayi, Lumuyi, Mutmi Yia, Kaletumi Yia, no, Along Nanga da Sessangi, Bay Council Missouri, to a taste a tea day. To a mean dangale, a county upon Nanga, a mean new, Titesura, Obama.
Hillary Clinton in it. Do Jane Bay, Vermont Bean, Teludoma, Bernie Sanders, Ne, a check in a mess way, Lucia Gia Bino. Inga Niga, now song Chubby, Joe Yuka, where Yellow Dreet Triple Gibby. Democrat Party, the Marak was a long people, they jar get it, Rejongle. Eddie Nya, Gona Yiga. New York ma, tu unwaka, megungu, pioja, get up, pipari. Tong konya, she say, kogu nega salu. American, nanga ma, a muta, the mara, lise, li uru. Tansang, get jimpi. A kudka, mute me u, the mara, pilabu, nisa, lare, dwejao. The mind, matain di, tu nang gave, pidelu, Hillary Clinton, tu ye, unwaka, megoma, pioge bari.
Thanks to you, we've reached a milestone.
ในอาร์เนชั่นส์ฮิสทอรี่แดทเอวอแมนวิลบีจมารุอนีเนี่ยไมค์มาตัยทุนายเก็บบาบีจมารุနိုင်ငံမှာအဓိကနိုင်ငံရေးပါတီကြီးတစ်ခုအနေနဲ့သမရလောင်းအဖြစ်အမည်တင်သွင်းခံရတဲ့သူဟာအမျိုးသမီးတူဖြစ်လာပါပြီအဲ့ဒီအောင်ပွဲဟာလူတူတယောက်ရဲ့အောင်ပွဲတော့မဟုတ်ပါဘူးဒီလိုအခြေအနေမျိုးဆက်ရအောင်ကြုံကန်ဆွတ်လွတ်အနေနဲ့ခံခဲ့တဲ့မျိုးဆက်ပေါင်းများစွာကမျိုးသမီးနဲ့အမျိုးသားတွေရဲ့
I learned this a long time ago from the biggest influence in my life, my mother. She was my rock. From the day I
was born. ဘဝမှာသူများကြွတွေ့တဲ့ပိုးပေးရမယ်ဆိုတာကိုကျမမိခင်ကယုံကြည်ခဲ့တာဖြစ်ပါတယ်လို့မစ္စစ်ကလင်တန်ကပြောသွားတာဖြစ်ပါတယ်။ဒါပြင်ခုလိုပထမဦးဆုံးအမျိုးသမီးသမရဖြစ်လာဖို့အခြေအနေနိစ္စလာတဲ့နှစ်ပတ်သက်လို့မျက်မှောက်မှာဖန်မျက်နှာချက်တွေရှိနေပေမဲ့လို့လေဒီနိုင်ငံကြီးမှာဖြစ်ချင်တာကိုကြိုးပမ်းရင်မရနိုင်တာဘာမှမရှိဘူးလို့မစ္စစ်ကလင်တန်ကပြောခဲ့ပါတယ်။
For all of us, but don't let anyone tell you that great things can't happen in America.
ကျမတို့အားလုံးအတွက်ဖာမျက်နှာချက်တွေကတော့ရှိနေမှာပါ။ဒါပေမဲ့အမေရိကန်ပြည်ထောင်စုမှာမြန်မာတဲ့ကြီးမှန်းချက်ထားရင်မဖြစ်နိုင်ဘူးလို့ဘယ်သူကမှလာပြီးပြောတာကိုမခံပါနဲ့။အတားဆီးတွေကိုကျော်လွှားနိုင်မယ်။တန်းတူညီမျှမှုဟာအဆုံးမှအနံ့ရရှိမှာပါ။ကျမတို့နိုင်ငံရဲ့သမိုင်းဟာတခါတရံတိုးတက်မှုနှေးကွေးပေးမဲ့လို့လေ မျိုးဆက်ပေါင်းများစွာအမေရိကန်နိုင်ငံသားတွေရဲ့မလျှော့တဲ့စွဲလုံးရကြောင့်ခုဆိုကျမတို့ဟာတမိုင်းစာမျက်နှာတည်ရေးနိုင်ခဲ့ပါပြီလို့မစ္စစ်ကလင်တန်ကသူ့မိကွန်းမှာထည့်သွင်းပြောကြားသွားပါတယ်ခုလိုဟီလရီကလင်တန်ပြောကြားခဲ့တဲ့သူ့ရဲ့အောင်ပွဲခံမိကွန်းနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့အမြင်ကဘယ်လိုရှိပါသလဲတမိုင်းတူသေးသည်ဒေါ်ဖြူဖြူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်ရဲ့မြေသူများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
်သူ့တယောက်တက်ကို तू ကပြောတာမဟုတ်ဘူး तू ကအမေရိကန်နိုင်ငံမှာရှိတဲ့နော်တမောင်မျိုးစာမင်းကလေးတွေနော်တဲမှာနော်ချင်းနေကိုတနေ့တမရဖြစ်ချင်နေဆိုရင်ကိုကသေးချာစိတ်ကူးကြီးကြီးမမကြီးခဲ့တယ်ဆိုရင်အဲ့စိတ်ကူးကိုအကောင့်ထဲပေါ်နိုင်တယ်ဆိုတာကို तू ကတရကပြလိုက်ပါတယ်ဆို तू ကထုတ်ပေါ်ပြောတယ်နော်နောက်တစ်ခုကကျမဘာသဘောကျလဲဆိုရင် तू ကမိခင်ကို तू အမြဲပဲသူဦးစားပေးကြတယ်သူမိခင်ကသူ့ပြစ်ခံရတဲ့နော် abandoned child ပေါ့နော်ဖြစ်ပေမဲ့လေနော်ဆင်းရဲတဲ့ဘဝမှာနေခဲ့ပေမဲ့သူ့အမေဟာဒီပညာရေးကိုရအောင်လုပ်ပြီးတော့ကိုကိုကိုတိုးတက်ကြီးပွားအောင်လုပ်ခဲ့တယ်အဲ့ဒါကြောင့်သူ့တမီးလေးကိုလည်းဘာပြောခဲ့လဲဆိုဟီလီကျင်တင်ကိုလည်းဘဝမှာနော်ကိုဟာအောင်မြင်မှုပန်းတိုင်ကိုစူးစမ်းပြီးလှမ်းတက်တဲ့အခါမှာတခါတလေချင်ရင်လည်းအမှတ်မတင်ပဲနဲ့ပြုတ်ကြရင်ပြုတ်ကြမှာပဲစူးစမ်းစူးစမ်းရင်အမှတ်မတင်ပဲပြုတ်ကြပြီမယ်အဲ့ဒါကိုစိတ်အားငယ်နဲ့နော်ပြန်ပြီးတော့အဲ့ကိုလိုချင်တဲ့လမ်းကိုတလမ်းပြီးတလမ်းမပြုတ်ကြအောင်ထိတ်ဆုံးရအောင်လုပ်လို့ရတယ်သူ့အမေကပြောတာပဲကျွန်မအဲ့ဒါလေးသဘောကျတယ
်ဒါကတော့အမျိုးသမီးခဏကိုဒေါ်လာလတန်းကတင်ဆက်ခဲ့တာပါရှင်အခုဆက်လက်ပြီးတော့သိပ္ပံနဲ့နည်းပညာကနောကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်ဒီတစ်ပတ်အစီအစဉ်မှာလူနေဖို့အတွက်မသင့်တော်တဲ့အန္တရာယ်ရှိတဲ့နေရာတွေအကြောင်းသိပ္ပံနည်းကြပြောပြပေးမဲ့သူကတော့စင်ကာပူနိုင်ငံကဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအရာရှိဦးဝင်းနေပါလူတက်တချောင်းဆုံးပါနိုင်တဲ့အထိအန္တရာယ်ပေးနိုင်တဲ့တွေကို confined space လို့ခေါ်ပါတယ်။ဒီနေရာတွေကဘယ်လိုနေရာမျိုးတွေပါလဲ
။ရေတွင်းတို့အင်နာတွင်းတို့လူမနေတဲ့မြောက်ခန်းတို့တော့လိုင်ကူတို့စတာတွေကို confined space လို့ခေါ်ပါတယ်ခင်ဗျာ။ confined space ဆိုတာက not fit for occupancy လူနေဖို့လို့မတင်တော်တဲ့နေရာအလုပ်လုပ်ဖို့လို့မတင်တော်တဲ့နေရာတွေကို confined space လို့ခေါ်ပါတယ်။ confined space ရဲ့အဓိကပြဿနာတွေထဲမှာဟိုအောက်ဆီဂျင်နည်းတဲ့ဟာပေါ့အဲနည်းတဲ့ဟာအဓိကပြဿနာပါအဲ့တော့ confined space တွေဝင်လို့ရှိရင်ဒီတိုင်းရမ်းပြီးတော့ဝင်လို့ရှိရင်လူသေးတဲ့အထိတက်တက်ပါတယ်အလုံးမတိုင်အနေများပါတယ်ခင်ဗျာ
ဒီလိုနေရာမျိုးတွေကိုဘာကြောင့်လူတွေသွားမိတာပါလဲ
ပြီးခဲ့တဲ့နှစ်တုန်းက capacities မှာ demo အရေးကြီးလို့ထွက်မလို့လုံနေတော့ demo tech နဲ့ကိုဝင်ပြီးဆင်းပြီးစစ်ထားမှာအဲ့မှာတယောက်သေးတယ်တယောက်ကတေခါလေးဖြစ်ပြီးတော့သူသေးတော့မသေးဘူးပေါ့နော်ပြန်ပြီးတော့ကောင်းလာပေါ့စီယုံရောက်သွားတဲ့အခါကျတော့သမိုင်းမှာလည်းပဲပြီးခဲ့တဲ့နှစ်တည်းတော့အညာဘက်မှာအဲအင်နာရင်းဆင်းပြီးတော့ဆင်းရင်းနဲ့လူ9ယောက်တခါလေးတည်တယ်။နောက်မိထီလာဘက်မှာလည်းအင်နာချင်းဆင်းပြီးဆင်းရင်းနဲ့သားဖတ်3ယောက်တည်တယ်။တစ်မကြာသေးခင်ကရခိုင်ဘက်မှာရေရင်းဟောင်းတွေကိုဆင်းပြီးဆင်းရင်းနဲ့လူ9ယောက်တည်တာဖြစ်တယ်။နောက်ပြီးခဲ့တဲ့နှစ်ပတ်လောက်ကပဲခူးဘက်မှာအလိုပဲရေရင်းနဲ့ဆင်းဆင်းရင်းနဲ့သားမိသားဖတ်4ယောက်လောက်တော့လုံးမသိတည်တဲ့ကိစ္စမျိုးတွေတွေ့တယ်ပေါ့နော်။အဓိကကတော့အကဘတ်ဖက်စ်မှာတည်သွားတဲ့ခါကျတော့သူတို့ကတင်းမောအရေးကြီးနေတဲ့ခါကျတော့ဒီခွင့်ပြုမိနေယူမယ်တော့လိုအပ်တဲ့အစီအမံတွေပါလေလုပ်မယ်ဆိုလို့ရှိရင်တက်ပြီးကြားတဲ့ခါကျတော့သူတို့ကအဲ့ဒီဟာကိုမစောင့်ညံမနဲ့ဒီစီကံကိုဖောက်ပြစ်ပြီးတော့ဝင်ပြီးလုပ်တဲ့ခါကျတော့တည်တာပေါ့နော်ဘဝမှာကျတော့ဒီလိုလိုအပ်ကောင်းမှဘလို့မတည်ဘူးဘလို့မတည်တဲ့ခါကျတော့ရမ်းပြီးတော့ဆင်းလုပ်တယ်ဆင်းလုပ်ပြီးတော့အဲ့လိုတည်ရဲဆိုတော့ဖြစ်တာပေါ့စကူမှာတော့စီမျက်စိကဥပဒေတွေရှိတယ်လိုအပ်မယ်ဘလို့လိုအပ်မလဲဆိုလို့အတိအကျသတ်မှတ်ထားတဲ့ဟာတွေရှိတယ်အဲ့ဒါကိုမလိုက်နာလို့တည်တာ
ဒီနေရာမျိုးကဘာကြောင့်အန္တရာယ်ရှိတာပါလဲ
confined space တဲ့မှာရှိတဲ့အဓိကအန္တရာယ်ကတော့ atmospheric hazard လို့ခေါ်ပါတယ်အဲ့ဒါတော့လေဝင်နဲ့ပတ်သက်နေဟောလေဝင်ထဲမှာပထမတစ်ခုကအောက်ဆီဂျင်နည်းတဲ့အန္တရာယ်နောက်တစ်ခုကအောက်ဆီဂျင်များတဲ့အန္တရာယ်နောက်တစ်ခုကအဆိပ်ငှတွေရှိနေတဲ့အန္တရာယ်နောက်ပြီးတော့မီးလောင်တတ်တဲ့အန္တရာယ်နောက်ပောက်ကွဲစေတတ်တဲ့ဓာတ်ငှတွေရှိနေတဲ့အန္တရာယ်ပေါ့အဲ့ဒီအရာတွေက atmospheric hazard ပါတခြား physical hazard တို့chemical hazard တို့ mechanical hazard တို့အများကြီးရှိပါဒါပေမဲ့အဓိကပြရတဲ့အကြောင်းကတော့ atmospheric hazard ပါအ
သက်ရှူဖို့အတွက်လိုအပ်တဲ့သန့်စင်တဲ့လေပမာဏကိုလျော့ပါစေတဲ့ညင်ညမ်းစေတဲ့အချက်တွေကိုကြည့်အောင်ပါအ
ောက်ဆီဂျင်လျော့နေတဲ့ကိစ္စကဘာကြောင့်လဲဆိုလို့ရှိရင်ဒီအဆောက်အအုံဟောင်းတို့အဲ့လိုရေရင်းပြတ်တို့အင်နာဂျင်တို့ထဲမှာက မကောင်းတဲ့အငြင်းကြီးတွေရှိတယ်။ရှိတဲ့အခါကျတော့အဲ့ဒါတွေကိုဘက်တီးရီးယားတွေစားတယ်။စားတဲ့အခါကျတော့သူတို့အငြင်းကြီးတွေထုတ်လိုက်တဲ့အခါကျတော့အဲ့ဒါနဲ့ဓာတ်ငွေတွေထွက်လာအောင်။အဲ့အငွေတွေကအောက်ဆီဂျင်နေရာမှာအစားယူလိုက်တဲ့အခါကျတော့အောက်ဆီဂျင်ယိုနေတာဖြစ်လာအောင်။အဲ့ဒီအခါကျတော့လေထူထဲမှာရှိရမယ့်အောက်ဆီဂျင်ကပုံမှန်အားဖြင့်21%ရာခိုင်နှုန်းပေါ့ 20.9% ရှိပါတယ်။တကယ်၍အဲ့ဒီအောက်ဆီဂျင်ကတဖြည်းဖြည်းနဲ့နည်းသွားတဲ့အခါ 90.5% အောက်ကိုရောက်သွားတဲ့အခါအသက်အန္တရာယ်ဖြစ်တဲ့အထိကိုအနေနဲ့များပါတယ်။တော်တရှိနေလာတဲ့ခါမှာ1900ကျော်ရောက်တဲ့အခါကျတော့ခေါင်းတွေမူးလာတယ်အသက်ရှူကကြက်လာတယ်။အောက်ဆီဂျင်ဆရာကန်တော့ရောက်လာတဲ့အခါမှာနှာခမ်းတွေပြားလာမယ်တော်တော်ကြီးအသက်ရှူရအဆင်မပြေဖြစ်လာမယ်။နောက်ချောကန်တော့ရောက်တဲ့ခါမှာမူးမိသွားတဲ့အချိန်နောက်ဆုံးအသက်ဆီတဲ့တည်းအသက်တည်တဲ့တည်းအတိဖြစ်သွားပါတယ်။အောက်ဆီဂျင်များတဲ့ကြံစည်တာကတော့တုံတုံဖြစ်ခဲ့ပါတယ်။အဲ့ဒါကတော့ဟိုနဲ့ gas နဲ့လှုပ်လှုပ်တဲ့နေရာမှာအောက်ဆီဂျင်အိုးရနေပြီးတော့ gas တွေထွက်လာပြီးတော့အောက်ဆီဂျင်ပို့ဦးတော့များတဲ့အန္တရာယ်ပေါ့နော်။အဲ့အဆီဂျင်များလို့ရှိရင်လည်းအောက်ဆီဂျင် 23.5% နဲ့ကျော်လို့ရှိရင်ရောင်ထုတ်ရအလွန်မိလောင်လွှဲပါတယ်အဲ့ဒါဒုတိယပြဿနာပေါ့အခုဘဝရင်မဖြစ်တဲ့ပြဿနာကတော့အောက်ဆီဂျင်ယုံနေတဲ့ပြဿနာပါခုနကပြောတဲ့အင်နာဂျင်နဲ့ကိုဆင်းပြီးတော့တည်တဲ့ဟာကဘာလို့လဲဆိုတော့အင်နာဂျင်နဲ့မှာကမဆင်းသေးပင်ပုတ်တွေပြည်နေတဲ့ခါကျတော့အဲ့ဒီကနေပြီးတော့မီသိန်းတန်းဝင်တွေဖြစ်ပါတယ်မီသိန်းတန်းဝင်ကနေရာယူလာတဲ့ခါကျတော့အောက်ဆီဂျင်ကတခြားကိုရောက်သွားတယ်ပေါ့နော်အဲ့တော့အဲ့ဒီနေရာမှာမီသိန်းတန်းဝင်တွေနဲ့ပြည်နေတဲ့အောက်ဆီဂျင်မရှိဘူးဆိုတော့အထဲကိုဆင်းသွားတဲ့လူကအောက်ဆီဂျင်မရဘဲနဲ့တည်တာပါ
ဒီအန္တရာယ်တွေကိုဘယ်လိုကာကွယ်နိုင်ပါသလဲ
မတုံးတာကြားတဲ့ရေရင်းပြက်တို့တော့အင်နာဂျင်တို့လည်းဆင်းတော့မယ်ဆိုလို့ရှိရင်ပထမလေကောင်းလေတန်းရအောင်အရင်လုပ်ဖို့လိုပါတယ်အကယ်၍လေကောင်းလေတန်းရအောင်မလုပ်နိုင်အောင်ဆိုရင်တော့မှအောက်ဆီဂျင်ဘလော့ရှိမှမရှိမှမတည်နိုင်တဲ့အခါကျတော့အထဲကိုဆင်းသတိဝိညာဉ်နဲ့ဆင်းဖို့လိုပါတယ်ကိုယ်မှာပစိုးလိုဟာမျိုးတိုင်းပြီးတော့အပေါ်ဘက်ကလူနှစ်ယောက်သုံးယောက်လောက်ကလူတစ်ယောက်ခိုင်းသားရင်ကျိုးနဲ့ချီပြီးတော့သူ့ကိုဆင်းမယ်စောင့်နေမယ်โอเคดูอ่ะม้อนล่ะมั้ยอะเดชิว่าจัดล่ะมั้ยဆိုလို့ရှင်အမြန်ဆွဲတင်လို့ရှင်ဘာမှဖြစ်နိုင်မဟုတ်အဲ့လိုမသိတဲ့အခါကျတော့လူတွေအဲ့လိုအကောက်ဝဲမလုပ်ဘူးဒီတိုင်းဆင်းသွားတယ်ဆင်းပြီးတော့အထက်မှာလဲကျသွားတယ်ဆိုတော့နောက်တစ်ယောက်ကထပ်ပြီးတော့ဆင်းလိုက်တယ်ဘာဖြစ်လို့လဲဆိုတော့အတူတူထပ်ပြီးတော့လဲကျတယ်နောက်တစ်ယောက်ကထပ်ဆင်းတယ်ဆိုတော့အဲ့လိုနဲ့လူတွေအမြောင်မဲ့တီးရတာပါအဓိကတော့ဘူးဒရာနေတာပေါ့လေဒီလိုလို့အကောက်မမသိတာဟောကောင်းတာကတော့ဒီဟာတွေကအမြင်များတယ်ဆိုတော့သိအောင်လုပ်ဖို့လို့အသိပညာပေးဖို့ပါပဲနံပါတ်1ကမြို့မှာပဲဖြစ်ဖြစ်တောမှာပဲဖြစ်ဖြစ်လူတွေအဲ့လိုမျိုးအသိပညာပြီးဟောပွဲတွေလုပ်မယ်ဒီလိုရေရင်းပြက်တို့အင်နာဂျင်းတို့နောက်ဆုံးပိတ်ချင်းမြောင်လိုဟောင်းမျိုးတောင်မှာအနေရှိပါတယ်အဲ့လိုဂူတဲ့တို့သွားလို့ရှိရင်ရမ်းမသွားပဲနဲ့တတိယတဲ့သွားကြဖို့ပေါ့နော်နော်ကျွန်တော်ဒီမှာတဲ့တိတ်မကြံကလာတော်မှာတော့ combined space assessor ဆိုတော့မျိုးကြီးဖြစ်လာနေပါလိမ့်မယ်။ combined space assessor အဲ့ဒီလိုရေရင်းပြက်တူ energy တွေကိုဆင်းတော့မယ်ဆိုလို့ရှိရင်သူကအထက်မှာရှိတဲ့တန်းဝင်ကိုတိုင်းကြည့်တယ်။ခရီး oxygen ရော့တယ်ဆိုလို့ရှိရင် oxygen မြောင်းအောင်လို့လေမှုတ်သွင်းတဲ့ဆက်ပေါ်တော့ blower နဲ့ဗန်ဒနာကြီးချောင်းမှုတ်အောင်မယ်ဆာပြန်သူကတိုင်းတာတွက်ချက်ပြီးတော့အဲ့လိုအကြံပေးပါတယ်။ blower နဲ့မှုတ်သွင်းပြီးနိုင်ဝက်တန်တွေတနားတန်တွေကြာတဲ့အခါမှာ oxygen level ကိုထပ်ပြီးတိုင်းကြည့်ပါတယ်။အဆူရင် level က 19.5 ထက်ပိုတော့များလာပြီဆိုလို့ရှိရင်အထက်ဝင်လို့ရပါတယ်ခင်ဗျာတကယ်လို့မှဒီလို compliance assessor မရနိုင်ဘူးဆိုလို့ရှိရင်တော့ဟို gas meter ကိုကိုယ့်အကူဝင်လို့ရပါတယ်ခင်ဗျာများသောအားဖြင့်သုံးတာတော့ 4-in-1 gas meter ပါဒါမီလောင်စစ်တဲ့တောင်ဝင်ကိုတိုင်းတယ် oxygen တိုင်းတယ်နောက် hydrogen sulfide ကိုတိုင်းတယ် carbon monoxide ကိုတိုင်းတယ်ပေါ့နော်တောင်ဝင်လေးမျိုးတိုင်းတဲ့ meter ပါအဲ့ဒါတော့တော်စည်းကြီးပါတယ်အနည်းဆုံးတော့တောင်ဝင်လေးမျိုးမတိုင်းနိုင်တော့ oxygen တိုင်းတဲ့ meter တွေကတိတ်ပြီးဆေးမရှိတော့အဲ့ရပေါ်လေပေါ်တယ်နောက်တရတာလည်းလွယ်တယ်ပေါ့နော်အဲတရတလုံးမထားနိုင်တောင်မှအဲ့လိုဓာတ်ဝင်မီတာရှိတဲ့ဟာကိုချင်ညာထားလိုက်ပြီးတော့လူတွေတကယ်လို့ဆင်းမယ်ဆိုလို့ရှိရင်သူ့ကိုလှမ်းခေါ်ဖို့အကြောင်းကြားပြီးတော့လာတိုင်းပြီးခိုင်းလို့ရနိုင်ပါလိမ့်မယ်အဲ့ဒါဆိုလို့ရှိရင်တော့ခုနပြောတဲ့ဒေပြောင်းနှုံးတွေကိုတွန်းပြရှော့ချနိုင်လို့ဆိုလို့ကျွန်တော်ထင်ပါတယ
်ဘီအန်ရဲ့ကင်းရှင်းရေးဆရာအရာရှိဦးဝင်းငင်းရဲ့သတိပေးချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ကြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကအပတ်စဉ်တင်ဆက်နေတာပါရှင်။အခုဒီစနေနေ့ညပိုင်းအစီအစဉ်မှာတော့ဘလော့ဂါတွေပြောသမျှတိုက်ရိုက်လေလံအစီအစဉ်တွေကိုနားဆင်ရမှာပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့ပံ့ပိုးကူညီမှုတချို့နဲ့ပါကစ္စတန်နိုင်ငံမှာရဲတပ်ဖွဲ့နဲ့တရားဥပဒေစိုးမိုးရေးမကြသေးခင်ကပဲတိုးတက်မှုရရှိခဲ့ပါတယ်။ပြီးခဲ့တဲ့လကပါကစ္စတန်ဆိုင်ရာအမေရိကန်သံအမတ်ကြီးဒေးဗစ်ဟီးလ်နဲ့ပါကစ္စတန်စစ်ဘာရေးအတွင်းဝန်တာယစ်ဘတ်ဘွာတို့တနစ်စာအမေရိကန်ဒေါ်လာ 48.6 တန်းအကူအညီပေးရေးနှစ်နိုင်ငံကြားသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်အရအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံတကာမှုရေးစေဝါနဲ့တရားဥပဒေစိုးမိုးရေးဘျူရိုကနေပါကစ္စတန်မှာရဲစွမ်းရည်မြင့်တင်ရေးတရားမဝင်မှုရေးစေဝါတိုက်ဖြတ်ရေးနဲ့ဗ
Pakistan နိုင်ငံရဲ့ရာဇဝတ်ဆိုင်ရာတရားရေးစနစ်ပုံမခိုင်မာလာစေရေးအတွက်ပါကစ္စတန်အစိုးရကိုပံ့ပိုးကူညီသွားမှာဖြစ်ပါတယ်။ American ပြည်ထောင်စုအနေနဲ့အခုလိုနှစ်နိုင်ငံကြားအကူအညီပေးရေးသဘောတူညီချက်ကို1982ခုနှစ်မှာပထမဦးဆုံးချိန်လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။နောက်ဆက်တွဲနှစ်စဉ်သဘောတူညီချက်တွေကနေထောင်နဲ့ချီတဲ့ရဲအယားရှိတွေနဲ့အစိုးရရှေ့နေတွေကိုသင်တန်းပို့ချမှုရဲစခန်းတွေတည်ဆောက်မှုရဲတပ်ဖွဲ့သုံးမော်တော်ယာဉ်တွေရဲတပ်ဖွဲ့ဝင်တွေအတွက်အသက်အန္တရာယ်လုံခြုံစိတ်ချအောင်အကာအကွယ်ပေးနိုင်မဲ့အသုံးဆောင်တွေကိုလည်းထောက်ပံ့ခဲ့တာပါ။သဘောတူညီချက်အတွက်မှာတော့တင်နန်းတွေအသုံးဆောင်တဲ့အခြေခံအဆောက်အုံလိုဒေသဆိုင်ရာရဲတပ်ဖွဲ့နဲ့ရဲစခန်းတွေရဲ့စွမ်းရည်တိုးတက်မြင့်မားလာစေဖို့ခြေလှမ်းသစ်တွေအပါအဝင်ပါကစ္စတန်မှာအစီအစဉ်တော်တော်များများအတွက်ငွေကြေးအကူအညီပေးအပ်သွားမှာဖြစ်တဲ့ပြင်တပ်သားစုဆောင်မှုရဲအယားရှိတွေအစိုးရရှေ့နေတွေနဲ့တရားသူကြီးတွေလိုအမျိုးသမီးတွေရဲ့စွမ်းရည်တွေတိုးတက်လာစေရေးထောက်ပံ့မှုအပါအဝင်တရားရေးစနစ်မှာအမျိုးသမီးတွေပုံမပါဝင်လာအောင်ပံ့ပိုးမှုလည်းဒီစီဇန်မှာပါဝင်မှာဖြစ်ပါတယ်။ဒါပြင်ပါကစ္စတန်မှာတရားမဝင်မူရစေဝါတွေကိုတားမြစ်ရေးမူရစေဝါမှောင်ခိုရောင်းချသူတွေကိုဖမ်းဆီးအရေးယူဖို့ခိုင်ဘာပထုံခွာဒေသနဲ့ဗဟိုအစိုးရကအုပ်ချုပ်နေတဲ့လူမျိုးစုဒေသတွေကဘိန်းဆိုင်တောင်းသူတွေအတွက်ကောက်ပဲသီးနှံအစားထိုးစိုက်ပျိုးမှုနဲ့စိုက်ပျိုးရေးတင်နန်းတွေပို့ချပေးရေးအစီအစဉ်တွေဆယ်မြောင်းဖောက်နိုင်မှုရေအားလျက်စစ်စွမ်းရင်တုံးစနစ်တွေနဲ့စိုက်ခင်းတွေကနေဈေးကွက်ထဲအထိရောက်အောင်ဒီအစီအစဉ်တွေကအကူအညီပေးသွားမှာဖြစ်ပါတယ်။နောက်ဆုံးအနေနဲ့ကတော့ဒေသန္တရနဲ့ဗဟိုအစိုးရရှင်းနေတွေတရားသူကြီးတွေကိုတရားစီရင်ရေးစနစ်မှာထိထိရောက်ရောက်စမ်းသပ်အသုံးပြုနိုင်မှုနဲ့ခေတ်သစ်အချင်းဦးစီးစနစ်ကထောင်ရာရှိတွေကိုလေ့ကျင့်သင်ကြားပေးပြီးတရားဥပဒေစိုးမိုးရေးအားကောင်းလာအောင်ကူညီမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာဗျူရိုကနေရာဇဝတ်မှုနဲ့အကျင့်ပြတ်ခြားဆားမှုတွေကိုတိုက်ဖြတ်ဖို့မူရစေဝါနဲ့ဆက်နွယ်တဲ့ရာဇဝတ်မှုတွေကိုတံပြန်နှိမ်နှင်းမှုရဲအဖွဲ့စည်းတွေတိုးတက်စေဖို့နဲ့မျက်မျှတတကင်တွယ်ဆောင်ရွက်နိုင်မဲ့ဥပဒေနဲ့တရားရုံးစနစ်တွေကိုအားပေးရမှာကူညီပံ့ပိုးဖို့နိုင်ငံပေါင်း90ကျော်နဲ့အတူလှုပ်ဆောင်နေပါတယ်။ပါကစ္စတန်ပြည်သူတွေကိုအကာအကွယ်ပေးအမှုထမ်းနိုင်မဲ့ရာဇဝတ်မှုဆိုင်ရာတရားရေးစနစ်တစ်ခုပေါ်ပေါက်လာစေဖို့မိတ်ဖက်ပါကစ္စတန်နိုင်ငံနဲ့လက်တွဲလှုပ်ဆောင်ဝင်ရတဲ့အတွက်လည်းအမေရိကန်ပြည်ထောင်စုကအကူအညီမိကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါရှင်။အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကဆက်ပြီးပြောပြမှာပါရှင်။
ကွယ်လွန်သူနာမည်ကျော်လက်ဝဲချန်ပီယံမိုဟာမက်အလီရဲ့နောက်ဆုံးခီးဖြစ်သူ့ရဲ့ရုပ်အလောင်းကိုတောက်ကြနေကကန်တက်ကီပြည်နယ်လူဝီဗီလ်ကကစ်ဟီးသုတ်တံကိုပို့ဆောင်အောင်ရင်းနှန်းဝေးရတလျှောက်ပြည်ရင်းပြပလာရောက်ကြတဲ့ပရိသတ်တွေနဲ့ပြည်နေပြီးကလေးငယ်တွေကလက်တွေနဲ့လက်ဝဲထိုးတဲ့ပုံလုပ်ပြီးဘေးကနေပြေးလိုက်လာကြတယ်လို့အလီအလီလို့အော်ဟစ်ပြီးဂုဏ်ပြုခဲ့ကြပါတယ်။မိုဟာမက်အလီရဲ့ဇာပနာပေးသူ့အတွက်အောက်မေပွဲအခမ်းအနားကိုလူဝီဗီလ်မြို့အားကစားကွင်းမှာဆက်ပြီးကျင်းပရမှာကျန်းရင်းသူစနီးလွန်နီအလီနဲ့သမရဟောင်းဘီလ်ကင်တန်အဆရှိတဲ့အထင်ကြီးပုဂ္ဂိုလ်တို့ကအမှတ်ပြစကားတွေနဲ့ဂုဏ်ပြုစကားပြောကြားခဲ့ကြပါတယ်။ American ပြည်ထောင်စုက Democratic Party ရဲ့သမရလောင်းဖြစ်လာဖို့အတွက်တေချာသလောက်ရှိနေတဲ့ Hillary Clinton ဟာလက်ဝဲရင်းအထက်လွှတ်တော်အမတ် Elizabeth Warren ကိုတောက်ကြံနေကသူ့အနေမှာဖိတ်ခေါ်တွေ့ဆုံခဲ့ရကနေဒုသမရဖြစ်နိုင်ခြေရှိသူတွေနဲ့ပတ်သက်တဲ့ထင်ကြေးပေးပြောဆိုမှုတွေထွက်ပေါ်နေပါတယ်။IS အစွမ်းရောက်အဖွဲ့တိုက်ဖြတ်ရေးကမ္ဘာညွန်ပေါင်းအဖွဲ့ဆိုင်ရာအမေရိကန်သမ္မတရဲ့အထူးတန်တမန် Brett McGurk က IS အချမ်းဖက်အဖွဲ့ကိုအင်အားပြော့ညံ့ကြဆင်းနေတဲ့အဖွဲ့လို့တောက်ကြနေကပြောကြလိုက်ပါတယ်။ဒီအဖွဲ့ကတူရကီနယ်စပ်ကိုချဉ်ကပ်နိုင်တဲ့လမ်းကြောင်းတွေအပအဝင်အီရတ်နိုင်ငံမှာရှိတဲ့သူတို့နယ်မြေ90ရာခိုင်နှုန်းကိုဆုံးရှုံးနေပြီဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန္နန္ဒာချမ်းပါအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာဖို့ VOE အစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါရှင်။ကျွန်မအင်ဂျင်နီယာ
This program has come to you from the Voice of America, Washington.